Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောက်မှာဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြိုကြိုသိမ်းပြပြမှာပါ။ဒိုရီယာဟာရီကိန်းမုန်တိုင်းဟာအနည်းငယ်အပြုတ်သွားပေမဲ့ပြင်းထန်နေဆဲရှိပြီးတော့ American အရှေ့တောင်ဘက်ကမ်းရိုးဘက်ကိုဦးတည်သွားနေပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကဒုက္ခသည်စခန်းကိုသွားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ပေါ်အထူးစိုးရိမ်နေကြောင်းကုလသမဂ္ဂဌာနကိုယ်စားလှယ်ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံကလုပ်ငန်းရှင်တချို့နဲ့ပုဂ္ဂလိကဘဏ်တွေအကြားမှာချင်းငွေပြန်မဆက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည်ရင်းစီးပွားရေးလောကမှာဝေဖန်မှုတွေရှိနေပါတယ်။
ဘောမန်နီယာဗန်နီကိုထိန်းချုပ်အောင်လုပ်တာရှိတယ်။အဲ့တော့ဘောဘန်ကတောက်လျှောက်ဒီဘောမတာချင်းနားဖတ်ချက်ကြည့်နေတယ်
။စီးပွားရေးပညာရှင်ဦးမင်းခင်ပြောသွားတာပါ။ဒီကြောင်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူရခိုင်ပြည်နယ်အတွင်းဘူးဒီတောင်မှာတိုက်ခိုက်မှုတွေဖြစ်ပွားတဲ့အကြောင်းလေကူးမြို့နယ်ကအမေရိကန်ဒေါ်လာတန်းတစ်ထောင်ကုန်ကြမဲ့ကိုရီးယားမြန်မာစစ်မှုမျိုးတော်စီမံကိန်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမာရေးသုံးသက်ချက်တို့အပြင်တပတ်တွင်းအကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒီစီဇန်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
ဒိုရီယာဟာရီကိန်းမုန်တိုင်းဟာအားပြော့သွားပေမဲ့ပြင်းထန်နေဆဲရှိပြီးအမေရိကန်အရှေ့တောင်ဘက်ကမ်းရိုးတန်းဘက်ဥတီသွားနေတာကြောင့်လှိုင်းကြီးမဲ့အန်ဒရယ်ရှိနေသလိုကုန်းတွင်းပိုင်းကိုဝင်မဲ့အလားအလာလည်းရှိနေသေးပါမုန်တိုင်းဟာတနာရီ73ကီလိုမီတာနှုန်းနဲ့ရွေ့နေပြီးဖလော်ရီဒါအရှေ့ဘက်ကမ်းရိုးတန်းနဲ့ဂျော်ဂျီယာကမ်းရိုးတန်းတွေနာအန်ဒရယ်ကြီးလောက်အောင်အနီးကပ်ဖြတ်ပြီးတော့မြောက်ဖက်ခြမ်းကိုဥတီသွားမယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောပါတယ်တောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်တွေမှာမိုးလေပြင်းထန်နိုင်တယ်လို့လည်းသတိပေးထားပါတယ်မုန်တိုင်းဟာတောင်နှင်းမြောက်ကာရိုလိုင်းနားပြည်နယ်ကုန်းတွင်းပိုင်းတွေကိုတိုက်ရိုက်ဝင်ရောက်မဲ့အလားအလာသိမ်းမရှိလာပေမဲ့မုန်တိုင်းဗဟိုချက်ကနေအလံဝေးတဲ့နေရာတွေမှာအထိမိုးကြီးလေကြီးကျနိုင်ပြီးပင်လယ်ပြင်မှာလည်းလှိုင်းပြင့်နိုင်တဲ့အခြေအနေရှိနေတာပါ။လာမယ့်ရက်တွေအတွင်းအဲ့ဒီဒေသတွေမှာမိုးရွေချင်း3လက်မနီးပါးကနေ10လက်မနီးပါးအထိရွာနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။အင်္ဂါနေ့တုန်းကတော့ဘာမားကျွန်းကိုဒိုရီယန်မုန်တိုင်းဝင်တိုက်ပြီးတဲ့နောက်အမေရိကန်အရှေ့တောင်ပိုင်းကိုရွေ့လာနေတာပါ။ဘာဟာမားကျွန်းမှာတော့မုန်တိုင်းကြောင့်အပျက်စီးသိပ်ကြီးခဲ့ပါတယ်။တေဆုံးသူ9ယောက်တိရှိပြီဖြစ်ပေမဲ့နောက်ထပ်တေဆုံးသူဦးရေတိုးလာနိုင်တယ်လို့ဘာဟာမားဝန်ကြီးချုပ်ဟျူဘတ်မင်းနစ်ကပြောထားပါတယ်
။ EU ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲဗြိတိန်နိုင်ငံ EU ကထွက်ခွင့်မပြုတဲ့ဥပဒေချမ်းကိုဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ပါလီမန်ရဲ့လုပ်ငန်းတွေကိုလွှတ်တော်အမတ်တွေထိန်းချုပ်ဖို့အင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးသဘောတူညီချက်မရဘဲမထွက်ရေးဥပဒေကိုအတည်ပြုနိုင်ဖို့အတွက်လွှတ်တော်အမတ်တွေစ조사နေကြတာဖြစ်ပါတယ်။တကယ်လို့အဲ့ဒီဥပဒေကိုအတည်ပြုခဲ့ရင်ရွေးကောက်ပွဲကိုအချိန်ဆပြီးကျင်းပမယ်လို့ဝန်ကြီးချုပ် Boris Johnson ကပြောပါရယ်ဥပဒေချမ်းမဲခွဲမဲ့အစီအစဉ်ကိုမဖြတ်ရင်အောက်တိုဘာ15ရက်မှာရွေးကောက်ပွဲကျင်းပမယ်လို့ဒီကနေ့ပါလီမန်မှာဝန်ကြီးချုပ်ကထပ်ပြီးတော့စိန်ခေါ်ပြောကြားခဲ့တာပါ EU နဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေမရခဲ့ရင်သဘောတူညီချက်မရှိဘဲနဲ့နှုတ်ထွက်ဖို့အစိုးရကပြင်ဆင်နေချိန်မှာအဲ့ဒီလိုဖြစ်မှာမလို့လားတဲ့လွှတ်တော်အမတ်တွေကတားဆီးနိုင်ဖို့စ조사ကြတာဖြစ်ပါရယ်ပုံမှန်အားဖြင့်ပါလီမန်မှာဆွေးနွေးဆောင်ရွက်မယ့်လုပ်ငန်းတွေကိုအစိုးရအရာရှိတွေကဆုံးဖြတ်တာဖြစ်ပေမဲ့လွှတ်တော်အမတ်တွေကထိန်းချုပ်ဆုံးဖြတ်သင့်မသင့်အင်္ဂါနေ့ကမဲခွဲခဲ့ပါတယ်။လွှတ်တော်ကထိန်းချုပ်သင့်တယ်လို့အာနာယ Conservative Party ဝင်22ယောက်အပါအဝင်အတိုက်ခံအမတ်တွေမဲပေးအတည်ပြုခဲ့တာကြောင့်ဝန်ကြီးချုပ် Boris Johnson အတွက်အကြီးအကျယ်ထိခိုက်စရာဖြစ်ခဲ့ပါတယ်။EU နဲ့သဘောတူညီချက်မရခဲ့ရင်ဗြိတိန်နှုတ်ထွက်မဲ့ရက်နောက်ဆုံးရေးဥပဒေကိုဒီကနေ့မှမဲခွဲကြမှာဖြစ်ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ဖို့နောက်ဆုံးသတ်မှတ်ရက်ကအောက်တိုဘာ31ရက်ပါ။ဒါပေမဲ့နှုတ်ထွက်ရေးသဘောတူညီချက်ရဖို့ Boris Johnson အစိုးရကထိထိရောက်ရောက်ဆောင်ရွက်ချက်မရှိသေးဘူးလို့လွှတ်တော်အမတ်တော်တော်များများကထောက်ပြနေကြပါတယ်။တကယ်လို့အထွေထွေရွေးကောက်ပွဲကျင်းပခဲ့ရင် Conservative Party ပြတ်အနိုင်ရနိုင်ပေမဲ့ပါလီမန်မှာအမတ်အများစုတော့မရနိုင်ဘူးလို့လေးလာသူတွေကသုံးသပ်နေကြပါတယ်။
ဟောင်ကောင်ကနေဒီဥပဒေကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုတရားဝင်ရုပ်သိမ်းလိုက်ပြီးလို့ဟောင်ကောင်အချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာပါတယ်။အများပြည်သူရဲ့စိုးရိမ်ချက်တွေလုံးဝပျောက်ကွယ်သွားစေဖို့အတွက်ဥပဒေမူကြမ်းကိုရုပ်သိမ်းတာဖြစ်တယ်လို့အချုပ်ရေးမှူးယုံကထုတ်ပြန်တဲ့ချူတင်ရုပ်တံရိုက်ကူးသွင်းယူထားတဲ့ကြေညာချက်ထဲမှာမစ်လမ်ကပြောထားပါတယ်။ဒီဥပဒေမူကြမ်းအရဆိုရင်ရာဇဝတ်ပြမှုကြီးလွန်ထားတယ်လို့တမ်းများရှိခံရသူတွေကိုကွန်မြူနစ်ပါတီကထိန်းချုပ်ထားတဲ့တရားဥပဒေကြီးကတရားရုံးတွေမှာအမှုရင်ဆိုင်မှုလွှဲပြောင်းပေးပို့ရမှာပါ။လွန်ခဲ့တဲ့နှစ်လအတွင်းဖြစ်ပျက်တွေဟာဟောင်ကောင်လူထုအတွက်ထိတ်လန့်တုန်လှုပ်ခွဲဝမ်းနဲ့ကြည်ခွဲစရာဖြစ်ခဲ့ရတယ်လို့အုပ်ချုပ်ရေးမှူးလမ်းကပြောပါတယ်။ ဟောင်ကောင်နဲ့ပတ်သက်လို့မိမိတို့အားလုံးသိကိုစိုးရိမ်ကြတဲ့အကြောင်းလက်ရှိမတည်မကျနဲ့မတည်မငြိမ်အခြေအခါကိုကြော်လွန်ရေးနှီးလန်းရှာဖို့မျှော်လင့်တဲ့အကြောင်းလည်းပြောပါတယ်။ရုတ်တရက်ထွက်လာတဲ့ဒီကနေ့ဆုံးဖြတ်ချက်ဟာဒီဥပဒေမူကြမ်းကိုရုတ်သိမ်းဖို့လာပေါင်းများစွာဆန္ဒပြနေကြသူတွေရဲ့တောင်းဆိုချက်တစ်ချက်ကိုလိုက်လျောလိုက်တာပဲဖြစ်ပါတယ်။ဆန္ဒပြသူတွေရဲ့တောင်းဆိုချက်ထဲမှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအစမတန်အင်အားသုံးပြီးအကြမ်းဖက်နှိမ်နှင်းဖြိုခွဲတယ်ဆိုတဲ့ပေါ်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လည်းပါဝင်ပါတယ်။ဒီမိုကရေစီရေးလိုလားလေလွတ်တော်မှတူးဖြစ်သူကလော်ဒီယာမိုးကတော့ဒီဥပဒေမူကြမ်းကိုရုတ်သိမ်းတာကလုံလောက်မှုမရှိသလိုတိတ်နောက်ကျလွန်းနေသည်လို့သတင်းနောက်တွေကိုပြောပါတယ်
။တောင်အာဖရိကနိုင်ငံမှာနိုင်ငံသားသားပိုင်းစီးပွားရေးလုပ်ငန်းတွေကိုဖျက်ဆီးလုပ်ရပြီးနိုင်ငံသားသားတွေကိုတိုက်ခိုက်နေတဲ့အပေါ်မှာလက်စားချေတုံ့ပြန်တိုက်ခိုက်မှုမလုပ်ဖို့နိုင်ဂျီးရီးယားအစိုးရကသူ့နိုင်ငံသားတွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံထဲမှာရှိနေတဲ့တောင်အာဖရိကကုမ္ပဏီတွေကိုလက်တုံ့ပြန်တိုက်ခိုက်မှုတွေမလုပ်ကြဖို့အတွက်အစိုးရကဒီကနေ့ပန်ကြားခဲ့တာပါ။တောင်အာဖရိကမှာငြိမ်းငြိမ်းချမ်းချမ်းအခြေအနေပြန်ဖြစ်တဲ့အထိဈေးဆိုင်တွေပိတ်ထားဖို့အတွက်လည်းအီသီယိုးပီးယားတန်ယုံကသူ့ရဲ့နိုင်ငံသားတွေကိုအကြံပြုချက်ထုတ်ထားသလိုဇမ်ဘီယာကုသန်းရောင်းသွားလာရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလည်းဇမ်ဘီယာနိုင်ငံသားထရက်ကားမောင်းသူတွေကိုတောင်အာဖရိကနိုင်ငံထဲကိုမမောင်းကြဖို့တတိပေးထားပါတယ်။နိုင်ငံသားသားတွေကိုအလုံးခတ်နေတဲ့အပေါ်ဆန့်ကျင်ပြီးလူရဲတိုက်ခိုက်ဖျက်ဆီးမှုကြောင့်9ယောက်ထက်မနည်းသေဆုံးကြောင်းနဲ့130ကျော်ကိုဖမ်းဆီးထားကြောင်းတောင်အာဖရိကရဲတပ်ဖွဲ့ကပြောပါတယ်။အဝေးပြေးလက်မကြီးတွေကိုဆန္ဒပြသူတွေကပိတ်ဆို့ခဲ့ကြသလိုမော်တော်ကားတွေကိုလည်းအိမ်လုံးမီးလောင်ပုံးတွေနဲ့ပစ်ခတ်ခဲ့ကြပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဆက်ဖြစ်နေတာကြောင့်ဒီကနေ့ကိတ်တောင်းမြို့မှာစတင်တဲ့အာဖရိကဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်ဆွေးနွေးပွဲကိုမတက်ဘူးလို့ရဝန္ဒါမလာဝီနဲ့ကွန်ဂိုသမ္မတတွေကပြောကြားခဲ့ကြပါတယ်။ Johannesburg နဲ့အုပ်ချုပ်ရေးမြို့တော်ဖြစ်တဲ့ Pretoria တို့မြားနိုင်ငံသားသားပိုင်စီးပွားရေးလုပ်ငန်းတွေကိုမီးရှို့ဖျက်ဆီးတာလူရတားတွေကြဲကြဲပြန့်ပြန့်ဖြစ်နေတာကြောင့်ဒီလူရတားတွေဟာဘလို့မှလက်မခံနိုင်တဲ့အကြမ်းဖက်လူရတားတွေဖြစ်တယ်လို့တောင်အာဖရိကသမ္မတ Cyril Ramaphosa ကအပြစ်တင်ရှုတ်ချခဲ့ပါတယ်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 585တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောင်းထုတ်လည်ပေးပါရစေ
။ဒီကနေ့ဗုဒ္ဓညဘက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးမရစ်ပိန်းဟာ၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ဒီကနေ့ကောက်ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေစီသွားပါတယ
် This is a very important opportunity for me as Australia's foreign minister to visit the camps here and
ဒီကချင်းတွေကိုပို့ပြီးနားလည်ဖို့ဥယျာဉ်ဆောင်ထွက်ပြေးသူအများပြားကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုနားလည်ဖို့အဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေကိုနားလည်ဖို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးအဖြစ်ဒီကစခန်းတွေကိုလာရတာဟာကျွန်မတို့တော့တကယ်ကိုအရေးပါတဲ့အခွင့်အလမ်းတစ်ရပ်ပါပဲWFP, UNHCR, Save the Children နဲ့တခြားအဖွဲ့အစည်းအများပြားဟာတိတ်ကိုအရေးပါတဲ့လူသားစာနာမှုအကူအညီပေးလုပ်ငန်းတွေကိုလုပ်နေကြပြီးနီလန်းလေးတစ်ခုနဲ့အထောက်အကူပေးနိုင်တဲ့ပေါ်ဩစတြေးလျနိုင်ငံအနေနဲ့ကြေညာမိပါတယ်လို့ဝန်ကြီးပိန်းကကုတူပါလောင်ဒုက္ခသည်စခန်းတွင်ကကမ္ဘာစန္ဒရိတ်ကအဖွဲ့ WFP ရုံးရှိမှသတင်းတော်တွေကိုပြောပါတယ်ဒီကိုလာတဲ့သူ့ခီးစဉ်တစ်ပိုင်းဟာဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးဆိုင်ရာမေးခွန်းတွေနဲ့ဆက်ဆက်တဲ့အခြေအနေတွေကိုပို့ပြီးနားလည်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးပြောဆိုဖို့ဒုက္ခသည်စခန်းတွေကလူတွေနဲ့စကားပြောဆိုဖို့ဖြစ်ပါတယ်လို့လည်းဝန်ကြီးပိန်းကပြောပါတယ်။ဝန်ကြီးပိန်းရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဟာ1998ခုနှစ်ကတည်းကဆိုရင်ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးတယောက်အနေနဲ့ပထမဆုံးဘင်္ဂလားဒေ့ရှ်ခီးစဉ်ဖြစ်တယ်လို့2006ခုနှစ်ကတည်းကဆိုရင်လည်းဩစတြေးလျအစိုးရဖွဲ့ဝင်တဦးအနေနဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမရစ်ပိန်းဟာ2018ခုနှစ်ဒီဇင်ဘာလကမြန်မာနိုင်ငံကိုလာခဲ့ပြီးစစ်တွေမြို့ကိုသွားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်တာဝန်ရှိသူတွေနဲ့ရခိုင်အရေးတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရွေးညာဆိုတဲ့သုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုပြန်လက်ခံဖို့ပြင်ဆင်လှုပ်ဆောင်ထားပေမဲ့ပြီးခဲ့တဲ့လကဒုက္ခသည်လက်ခံရေးအစီအစဉ်တစ်ခုကတော့ပြန်လာသူမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး
။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတိတိတသားပိုများလာနေတဲ့အပေါ်အထူးစိုးရိမ်ကြောင့်ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာမှုလုပ်ငန်းများဆိုင်ရာညှိနှိုင်းရေးမှူးဂျွန်ကော်နဂီကပြောကြားပါတယ်။ဩဂတ်စ်လတည်းကဆိုရင်တေဆုံးသူအရသာ18ဦးဒဏ်ရာရသူ29ဦးရှိနေပြီးတော့အတော်များများကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့မစ်ကော်နဂီကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီဒေသမှာအခုအခါမှာခီးသွွာလာမှုဘေးရန်မကင်းသလိုအခြေခံအဆောက်အဦတွေပျက်စီးနေတဲ့အပြင်ပတ်ဝန်းကျင်မှာတိုက်ပွဲတွေပိုများလာတာကြောင့်သူတို့ကြေးရွာတွေထဲကနေထွက်သွားဖို့ကြောက်ရွံ့ပိတ်မိနေကြတဲ့ရွာသားအများအပြားရှိနေတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။အရသားတွေနောက်ထပ်ထိခိုက်တော့ကမရကြရအောင်ပဋိပက္ခဖြစ်နေသူတွေကအတက်နိုင်ဆုံးထိမ့်သိမ်းကြဖို့ကိုလည်းသူကတိုက်တွန်းပါတယ်။အခုညီလိုအပ်နေသူတွေအတွက်စားနပ်ရိက္ခာရှင်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုကူညီနိုင်ဖို့အတွက်က ကူညီသူတွေကိုတွာလာခွင့်ပြုရမယ်လို့လည်းထုတ်ပြန်ချက်မှပြောထားပါတယ်။မြန်မာစစ်တပ်ဘက်ကစက်တင်ဘာ22ရက်နေ့အထိတစ်ဖက်သက်အပြစ်ခတ်ရစဲမှုတပ်တန်းတိုးထားတာကိုကြိုဆိုတဲ့အနေဒါနဲ့အတူအဲ့ဒီအခြေအနေကနေတိုက်ပွဲအလုံးချက်သွားတဲ့အထိဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂအနေနဲ့မျှော်လင့်တဲ့အကြောင်းဒီခါဒီငိမ့်ချရေးလုပ်ငန်းစဉ်ရှေ့ဆက်ဖြစ်ထွန်းရေးကြိုးပမ်းမှုတွေအားလုံးကိုနှစ်ဆတိုးလှုပ်ဆောင်ကြဖို့သက်ဆိုင်သူအားလုံးကိုကုလသမဂ္ဂကတိုက်တွန်းပြီးတော့ပဋိပက္ခကိုငိမ့်ချတဲ့နည်းလမ်းနဲ့ဖြည့်ဆည်းရေးမှာကုလသမဂ္ဂကအပြည့်အဝပံ့ပိုးကူညီသွားမှာဖြစ်တဲ့အကြောင်းဒီကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။အီရန်အာကာသအေဂျင်စီကဒုံးကျည်အစီအစဉ်ကိုပုံဖြတ်ဖုံးကွယ်လှုပ်ဆောင်တယ်လို့ဆွဆွဲပြီးအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်။ဒါဟာအီရန်အာကာသအေဂျင်စီပေါ်အမေရိကန်ရဲ့ပထမဆုံးအရေးယူမှုပါ။အီရန်အနေနဲ့ပေတင်တုံးကြီးအစီအစဉ်ကိုရှစ်ဆက်လှုပ်ဆောင်ဖို့အတွက်အာကာသအစီအစဉ်ကိုအသုံးချတာမျိုးအမေရိကန်ကခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောပါရယ်အီရန်အာကာသအေဂျင်စီအီရန်အာကာသသုတေသနဌာနနဲ့လေကြောင်းသုတေသနအင်စတီကျူတူအပေါ်တန်ခတ်ရည်ရွယ်မှုတွေချမှတ်လိုက်တာပါအဲဒီဖွဲ့စည်းတွေရဲ့ပိုင်ဆိုင်မှုတွေအမေရိကန်ပြည်ထောင်စုမှာရှိတယ်ဆိုရင်ပိတ်ဆို့ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့အဲ့ဒီအဖွဲ့အစည်းတွေနဲ့စီးပွားရေးမလုပ်ဖို့ကိုလည်းပိတ်ပင်ကန့်တတ်လိုက်တာဖြစ်ပါတယ်
ပစ္စတိုတနက်တွေနဲ့ပြောင်းတို့ rifle တနက်ကြီးစံတွေကိုဘယ်မှမဆက်မရောက်တော့ဘူးလို့ American Walmart ကုန်တိုက်ကြီးကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ဒါအပြင်တက်ဆိုင်ရာပြည်နယ်တွေရဲ့ဥပဒေတွေကခွင့်ပြုတယ်ဆိုတာတော့မှဈေးဝယ်လာသူတွေအနေနဲ့တနက်တွေကိုစိုင်းနေယူမလာကြဘူးလဲပန်ကြားလိုက်ပါတယ်။ Texas ပြည်နယ် Odessa မြို့မှာစနေနေ့ရုံးကအသက်36နှစ်အရွယ် Set Order ဆိုသူဟာလမ်းတွေပေါ်နဲ့အဝေးပြေးလမ်းမကြီးတစ်လျှောက်ကားမောင်းသွားရင်တွေးသမျှလူတွေကားတွေကိုပြစ်ခတ်ခဲ့တာကြောင့်လူခဏယောက်တည်ဆုံရတဲ့ဖြစ်ရဖြစ်ပြီးရပိုင်းအတွင်းမှာပဲဝေါ်မတ်ကုံတိုက်ရဲ့ကြီးညာချက်ထွက်လာခဲ့တာပါပြီးခဲ့တဲ့လအတွင်းဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုမှာလည်းတစ်ခုကဒီ Texas ပြည်နယ် El Paso မြို့မှာရှိတဲ့ဝေါ်မတ်ကုံတိုက်ကြီးထဲမှာဖြစ်ခဲ့တာပါပစ္စတိုတနက်တွေရောင်းတာကို1990ပြည့်နှစ်တွေကဝေါ်မတ်ကရပ်ပစ်ခဲ့တာဖြစ်ပေမဲ့ကုမ္ပဏီရုံးဆိုင်တဲ့ Alaska ပြည်နယ်မှာတော့ဆက်ရောင်းနေခဲ့တာပါအခုနောက်ဆုံးကြေညာချက်အရဆိုရင်ဝေါ်မတ်ကုန်တိုက်ကြီးတွေအနေနဲ့လက်နက်ခဲယမ်းတွေရောင်းတဲ့လုပ်ငန်းကိုလုံးဝရပ်ပစ်လိုက်တာဖြစ်ပြီးတော့အမဲလိုက်ရိုင်ဖယ်တပ်နက်တွေနဲ့အကြီးစံတွေကိုပဲရောင်းတော်မယ်သဘောဖြစ်ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းကမီရှူမီပန်ဆက်ရုံတစ်ခုမှာဒီကနေ့ပေါက်ကွဲမှုကြီးတစ်ခုဖြစ်တာကြောင့်လူ16ဦးထက်မနည်းသေဆုံးပြီးအဆောက်အဦတော့မီးလောင်ပြီးပြက်ကျသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ New Delhi မြို့တော်ရဲ့မြောက်ဖက်285မိုင်အကွာပန်ဂျပ်ပြည်နယ်ဘာဒလာမြို့ကဆက်ရုံပေါက်ကွဲမှုမှာတခြားလူ15ယောက်လည်းဒဏ်ရာရတယ်လို့ရဲအစိုးရရှိမူခီတာဆင်းကပြောပါတယ်။အခင်းပြတဲ့နေရာမှာကယ်ဆယ်ရေးလုပ်နေတယ်လို့လည်းသူကပြောပါတယ်။ပေါက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့ပြည်နယ်ဆိုရတာဝန်ရှိသူဖြစ်တဲ့ Deepak Bhatia ကပြောပါတယ်။ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်အဆောက်အဦမီးလောင်သွားတာလို့ပြောပါတယ်။အိန္ဒိယနိုင်ငံမှာပွဲလန်းသမင်နဲ့မင်္ဂလာပွဲတွေမှာမီးရှို့မီးပန်းတွေကိုအသုံးပြုလို့ရှိတာကြောင့်မီးရှို့မီးပန်းထုတ်တဲ့လုပ်ငန်းဟာစီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။တရားဝင်ထုတ်တဲ့မီးရှို့မီးပန်းစည်းတဲ့ခိုးထုတ်ထားတာတွေကပိုဈေးသက်သာတာကြောင့်တရားမဝင်မီးရှို့မီးပန်းဆက်ရုံအများအပြားရှိပါတယ်ခင်ဗျာ
ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မှုလို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်မြန်မာနိုင်ငံကလုပ်ငန်းရှင်တချို့နဲ့ပုဂ္ဂလိကဘဏ်တွေကြားမှာချေးငွေပြန်မဆက်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြည်တွင်းစီးပွားရေးလောကမှာဝေဖန်မှုတွေရှိနေတာကြောင့်ဒါကိုဗဟိုဘဏ်အနေနဲ့ဘယ်လိုဖြေရှင်းဆောင်ရွက်ပေးမလဲဆိုတာကိုလည်းစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေရဲ့အမြင်တွေကလည်းအမျိုးမျိုးရှိနေပါတယ်။ဒီအကြောင်းပြည်စုံကို VOE သတင်းတောက်မှစုစုကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ပြည်ခဲ့တဲ့ရပိုင်ကလေးကလုပ်ငန်းရှင်တချို့ကပုဂ္ဂလိကဘဏ်တွေမှာချေးယူထားတဲ့ချေးငွေတွေကိုပြန်မဆက်နိုင်ဘူးလို့သတင်းတွေထွက်လာပြီးအဲ့ဒီနောက်မှာပဲဩဂုတ်လ28ရက်နေ့ကဗဟိုဘဏ်ဒုတိယဥက္ကဋ္ဌရဲ့လွှတ်တော်အတွင်းဖြေကြားမှုအပေါ်ဗဟိုဘဏ်ကသူတို့ရဲ့သဘောထားတွေနဲ့ကိုက်ညီမှုမရှိဘူးဆိုတဲ့ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာစိုးရိမ်မှုတွေပိုကြီးထွားလာခဲ့တာပါလုပ်ငန်းရှင်တွေချေးယူထားတဲ့ချေးငွေတွေကိုအခုနှစ်စက်တင်ဘာလကုန်မှာပြန်ဆက်ဖို့အတွက်ပုဂ္ဂလိကဘဏ်တွေကလုပ်ငန်းရှင်တွေကိုအကြောင်းကြားထားပေမဲ့အဲ့ဒီအပေါ်ကိုလုပ်ငန်းရှင်တချို့ကအရင်ရောအတိုးပါပြန်မဆက်နိုင်တာကြောင့်အပေါင်ပစ္စည်းတွေကိုသာအဆုံးခံတော့မယ့်အခြေအနေရှိနေတယ်လို့စီးပွားရေးအတိုင်းဝန်ကြားမှာထွက်ပေါ်လာပါတယ်ဒီဘော်ကိုပြည်သူတွေအနေနဲ့မစိုးရိမ်ကြဘူးနဲ့ဘဏ်တွေရဲ့လိုအပ်ချက်တွေကိုဗဟိုဘဏ်ကအပြည့်အဝကူညီထောက်ပံ့သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိအချိန်မှာစိတ်ပူနေကြတဲ့ပုဂ္ဂလိကဘဏ်နဲ့လုပ်ငန်းရှင်တွေကြားကချေးငွေကြက်ကိုလွန်ခဲ့တဲ့10နှစ်လောက်ကတည်းကစိတ်ပူရမှာဖြစ်ပြီး2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ဘဏ်ပြဿနာတွေကိုသင်ခန်းစာမယူကြလို့အခုလိုအခြေအနေကိုရောက်လာတာလို့စီးပွားရေးပညာရှင်ဦးမင်းခင်ကပြောပါတယ်
ပုံမှန်နေကဘဏ်တွေကိုထိန်းချုပ်ရမယ်တောင်းရှိတယ်အဲ့တောင်းကိုဘဏ်က ောင်းလျှောက်ဒီဘဝတချင်းနားဖတ်ကြည့်ဖို့ငယ်ဘူးသို့တော့ပုံစံယူထားတဲ့ကြီးရတဲ့လုပ်ငန်းရှင်ကြီးတွေကလည်းသူတို့လိုပါပဲသူတို့သိတာဘဝကလည်းသူတို့အမယ်လို့သူလုပ်တဲ့အခါမှာဖိတ်တိုက်ဖြစ်တာကျွန်တော်ဒီမှာတော့ကာကနနမတိပဲဖိတ်ကြည့်တာကြီးများတယ်နော်အဲ့ဒီပြည့်ရတာတော့ထိုင်ရောက်တော့ရှိနေတယ်သို့တော့အဲ့ဒီကြည့်နေတဲ့အန်ဒီလေးအဲတိုင်းတာဖြစ်လို့ရှိနေကျွန်တော်မြင်ရတဲ့အခါကရှင်းလို့ရမယ်လို့ယူဆတယ်သို့တော့ကိုယ့်ညာကိုအမှန်ရပြီးရှင်းရ
ဗန်နဲ့ငွေကြေးကဏ္ဍကတိုင်းပြည်အတွက်အရေးကြီးပြီးအဲ့ဒီအပေါ်ကိုပြည်သူတွေယုံကြည်မှုကလည်းအဓိကလိုနေပြီးအခုလိုထွက်ပေါ်နေတဲ့သတင်းတွေအပေါ်တာဝန်ရှိသူတွေအနေနဲ့ဝိုင်းဝန်းထိန်းချုပ်ပေးဖို့လိုလာပြီလို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုထွန်းကပြောပါတယ
်ဒီတက်ဆိုင်ကပုံလီယာပန်တွေရောတော့လူရှိတဲ့လူတွေပြည်စုံပြီးတော့ပြဿနာရဲ့အရင်းအမြစ်ကိုရှာဖွေပြီးတော့စဉ်းစားရင်တော့ပုံပြီးကောင်းမယ်လို့မြင်ပါတယ်ဒါပါပဲပြဿနာဒီလားကြီးလားတိမအောင်နော်ငွေရှိတဲ့သူအားလုံးကလည်းသိမဆက်နိုင်လို့မဟုတ်လို့ကျွန်တော်သိပါ
ဒီလိုဖြစ်ပေါ်နေတဲ့အပေါ်မှာပြည်သူတချို့ကစိုးရိမ်နေကြပြီးဗန်တွေကနေငွေပြန်ထုတ်ယူတာတွေလည်းရှိနေပါတယ်။ဒါပေမဲ့ဗဟိုဘဏ်ကထိချုပ်ပေးပြီးသူစီမင်းစည်းကမ်းနဲ့တွားနေတဲ့အတွက်ငွေကြေးရှုပ်ထွေးတဲ့ပြဿနာတက်မလာနိုင်ဘူးလို့ကုန်သွယ်တဦးဖြစ်သူဦးမျိုးတန်းကပြောပါတယ်
။ကျွန်တော်တို့ကတော့ဘာမှစိတ်ဆိုးရိမ်နေကြပါဗျာ။ကုန်သွယ်တောက်နေနေပေါ့လေ။သောသူပုံမှန်ဝယ်ကြမယ်၊ရောင်းကြမယ်၊ပြီးရန်ရရန်ဒီလိုပဲလက်ပတ်ပြီးဒီလိုပဲအလုပ်လုပ်သွားကြမယ်လို့ထင်ပါတယ်။ PD လောဆယ်ဖြစ်ထားတဲ့ပြဿနာတွေကတော့ဒီဝိုင်းလုပ်ငန်းရှင်ကြီးတချို့တွေရဲ့ဘယ်လိုခေါ်မလဲ၊စကားတချို့တွေတွဲတာတို့ဖြေတာတို့အဲ့လိုတို့ကြောင့်ဟိုနည်းနည်းရှုပ်သွားတယ်လို့ထင်ပါတယ်
။ဘ ਹੁ ဘန်အနေနဲ့စီးပွားရေးလုပ်ငန်းတွေလည်းပတ်ရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဆိုတဲ့အမြင်နဲ့မဟုတ်ပဲဘဏ်တွေကိုထိန်းချောက်မှုလိုအပ်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကလွှတ်တော်တွင်မှဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးစိုးသိန်းကဘဏ်တွေကထုတ်ရှင်းထားတဲ့ပတ်စံတွေဟာပြည်သူအငွေဖြစ်ပြီးဗဟိုဘဏ်အနေနဲ့အဲ့ဒီငွေတွေကိုစနစ်တကျစီမံခန့်ခွဲမှုရှိမရှိကြီးကြပ်ကိုကဲရမယ်တာဝန်ဖြစ်ကြောင်းဗဟိုဘဏ်ကလုပ်ငန်းရှင်တွေရဲ့ပြဿနာကိုတတ်နိုင်သလောက်အချိန်မီးဆောင်ဆိုင်ခဲ့ပြီးဖြစ်တဲ့အတွက်နောက်ထပ်အလျှော့ပေးဆောင်ရွက်မယ့်အခြေအနေမျိုးမရှိတော့ကြောင်းပြောဆိုခဲ့ပြီးမှအခုလိုစိုးရိမ်မှုတွေထွက်ပေါ်လာတာပါဗဟိုဘဏ်ဒုဥက္ကဋ္ဌရဲ့လွှတ်တော်အတွင်းထွက်ဆိုမှုကိုကန့်ကွက်ထားတဲ့ဗဟိုဘဏ်ရဲ့ကြေညာချက်ထွက်လာပြီးတဲ့နောက်အဲ့ဒီရပိုင်အတွင်းမှာပဲအမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်မှုအနည်းငယ်ကျဆင်းလာတာကိုတွေ့ရပါတယ်ရှင
်မဆဆူသတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘူးသီးတောင်မှာတိုက်ပွဲဖြစ်ပွားလို့ရွာမီးလောင်ရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးခြင်းပါတယ်။ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အကြားမှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့ဒီကနေ့ဘူးသီးတောင်မြို့နယ်အနီးကဖြစ်တဲ့တိုက်ပွဲမှာရွာလုံးကျွမီးလောင်သွားတယ်လို့တပ်မတော်ဘက်ကပြောပါတယ်။တိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်အနီးနားကရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။ VOA သတင်းတောင်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဥယင်သာကျေးရွာတွေဘက်မှာဒီကနေ့မှမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးရွာလုံးကျွမီးလောင်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်တပ်မတော်ပြောခွင့်ရဘူမှုကြီးဝင်းစော်ဦးကပြောပါတယ
်ကျွန်တော်တို့အဲ့ဒီဥယင်သာဝန်းကျင်ပေါ့နော်ဥယင်သာရွာရဲ့အခြေခံမှာ point 70တုံးရှိတယ်နော်အဲ့ဒီနာမှာကျွန်တော်တိုက်ပွဲဖြစ်နေတာနေ့လောက်ဒီကဥယင်သာရွာထဲနဲ့ဘုံကြောင်တွေကနေပြီးတော့မှခံပြီးတော့ပြစ်နေလို့နော်အဲ့ဒီနေရာကိုနေပြီးရှင်းတာဒီနေ့တော့ရသွားပြီဒီစီကတော့ကျွန်တော်အလောင်းနှလောင်းရတော့လက်နဲ့တည်းကတော့မရသေးဘူးအခုကတော့နည်းနည်းရှင်းလုံးပဲရှိတယ်ဒီကအဲ့ရွာတွေကခံနေတာဟုတ်နော်နည်းနည်းလေးမဟုတ်ဘူးဒီရွာလုံးလောင်သွားမှာနော်အဲ့ရွာမြင်းကြောင်လဲဆိုတာပြောတယ်နော်အဲ့ရွာရွာပြတ်သွားတာကြားပြီကျွန်တော်တို့ကဘာမှရွက်ချက်ရှိတာမဟုတ်ဘူးသူပြစ်ကုန်ပြီဖြစ်လို့ကျွန်တော်တို့ရွာတွေကနေခံပြစ်လို့ကျွန်တော်တို့ကကြီလာတဲ့နေရာကိုပြန်ပြစ်တာနော်ဒါကတော့မတတ်နိုင်ဘူး
ဥယျာဉ်သာကျေးရွာဟာအင်ဂျင်50ကျော်ရှိပြီးမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်နေရပ်ကိုစွန့ခွာနေရတာ6လကျော်ပြီလို့ဥယျာဉ်သာရွာသားဥမောင်သိန်းနိုင်ကပြောပါတယ
်။ဥယျာဉ်သာရွာရှင်ကအခုကျင်းမင်းကိုထောင်းနေတာမြင်ရတယ်။ဟောကျိုးလို့မရတော့ပြေဘောကလာလာကြည့်နေတယ်။ဥယျာဉ်သာရွာကအင်ဂျင်50လို့ရောတော့ဒီကဥယျာဉ်သာတို့မရင်တော့တော့ဟောဆစ်ရတော့ဒီကခေါင်းပြနေတာကဆောင်းလာကြည့်လို့
ဘူရီတောင်မြို့နယ်ကဥယင်သာစင်တေပြင်ကျေးရွာတွေဘက်မှာပြေကပ်မှုဖြစ်ပွားနေတာသဘာနီပါရှိနေပြီလို့စင်တေပြင်ရွာသားတို့ကပြောပါရယ်စင်တေပြင်ရွာပါဝင်အနီးနားကမွဆလင်ကျေးရွာသားထောင်ကျော်ဟာဘုံညိုလက်ရွာမှာဆစ်ရှောင်နေရတယ်လို့ဘုံညိုလက်ရွာကြီးကရော်ဖီကပြောပါရယ
်အခုအစလာနာကြီးသူနေလို့လောကတရားလည်းမကြည့်လို့ရွာမှာကျွန်တော်ရွာမှာညနေကြတာလို့တောင်းနေသူရောပါတာနီကဒီနီကလုံမဝနေပါကသဘေးရပါ
ပူရီတောင်တိုက်ပွဲချင်းတွေကိုမသိရသေးပေမဲ့ဒီရက်ပိုင်းတွင်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတာရှိနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။အဲဒီတော့မှတော့တိုက်ပွဲကတော့ဥစ္စာရှိတယ်ဗျ။ရန်ဆိုင်တိုက်ပွဲတွေပြည်ပမှာမရှိဘူးလည်းမြန်မာစစ်တပ်ကတော့ဒီလိုမျိုးနှားပြီးလည်းလက်နက်ကြီးတွေနဲ့ပြင်နေတာရှိတယ်။
Purida mune at Ventai Borija, you want to say Joe Mashida, you are Lariha, Sibi Tensha Niarello, Purida Messana Nega, Pineluto Cusile, Uto on Tenga Piovare. Sichang Riha, Purida Yang Pinjang, Dongde Pujijang, Janu Pien, Sidida, Quaso, Opa. ဒီတိုင်းတောင်မြို့နယ်စင်ကုန်းတိုင်းရွာတွေမှာတိန့်ရှောင်ခိုလိုနေရတယ်လို့ဥထုံးအောင်တိန့်ကပြောပါတယ်။ရခိုင်ပြည်နယ်တွင်စည်ရီပြိပခပြင်းထန်လာတာတနည်းနေပါရှိလာပြီးစစ်ရှောင်ရေအတွက်9000နေပါရှိလာနေပြီဖြစ်တယ်လို့တိုက်ပွဲဖြစ်စဉ်တွင်ရွာသားတွေထိခိုက်ဒေဆုံးမှုတွေကလည်းရှိလာနေပြီးတော့လုံခြုံရေးရစိုးရိမ်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ငံတွင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ကိုရီးယားမြန်မာဆက်မှုမျိုးတော်စီမံကိန်းစတင်လိုက်တဲ့အကြောင်းကိုနားဆင်ရပါမယ်။ရန်ကုန်တိုင်းလှေကူးမြို့နယ်မြေအီက900ကျော်ပေါ်ကအမေရိကန်ဒေါ်လာ10,000ကုန်ကြမဲ့ကိုရီးယားမြန်မာဆက်မှုမျိုးတော်စီမံကိန်းကိုစတင်လိုက်တဲ့အကြောင်းတောင်ကိုရီးယားသမ္မတရဲ့ဒီကနေ့ရန်ကုန်ခရီးစဉ်အတွင်းမှာကြေညာလိုက်ပါတယ်။ မြန်မာဒုသမ္မတဦးမြင့်စွေနဲ့ကိုရီးယားသမ္မတမွန်ဂျေအင်တို့ပူးတွဲတက်ရောက်တဲ့ဒီကနေ့ရန်ကုန်မြို့လော်တယ်ဟိုတယ်မှာကျင်းပတဲ့ပွဲမှာဒီစီမံကိန်းစတင်ကြောင်းကိုကြေညာလိုက်တာပါ။ဒီခမ်းနားကိုနှစ်နိုင်ငံလုပ်ငန်းရှင်တွေတက်ရောက်ပြီးတီးခြားပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။ VOA သတင်းတော့ကိုစောထက်ကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့လော်ဂျီဟိုတယ်မှာကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကဖျော်ရည်ကိုအခုလိုရှင်းပြပါဗျာ။ကျွန်တော်တို့ကဆောက်လုပ်ရေးဝန်ကြီးဌာနနဲ့ဟိုဘက်ကဟိုအဲ့လေးပေါ့ကိုရီးယားဘက်ကနိုင်ငံဟောင်းကဆိုဝါအပွဲကြီးပဲဆိုပေါ်မီကြောင့်ကြတာဆိုတော့ဒါကနေ့ကလော့ချ်တိ ရာဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ
်သူတို့လာကြတဲ့ဟာကတော့လူဦးရေ200လောက်ရှိတာကုန်တယ်တွေက120လောက်ရှိတယ်ပြောတယ်တော့190 200လောက်ရှိတယ်တဲ့ဆိုတော့မြန်မာကတော့ဘယ်လောက်ရှိလဲတော့ကျွန်တော်လည်းမသိဘူးမြန်ပြည်တော်ဘာလို့တွေ့ပြီးသွား
ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယား MOU လက်မှတ်ရေးထိုးဖို့အစီအစဉ်လဲဒီနေ့လုပ်ခဲ့ပါတယ်ကိုရီးယားကုမ္ပဏီတွေမြန်မာနိုင်ငံအတွင်းအဆင်ပြေပြေဝင်ရောက်လာဖို့2013ခုနှစ်မှာနှစ်နိုင်ငံပထမဆုံးဆွေးနွေးခဲ့ပြီး2015စက်တင်ဘာမှာဒီစီမံကိန်းကိုနားလည်မှုစာချုပ်လွှာ MOU ရေးထိုးခဲ့ပါတယ်လုံငန်းသဘောတူစာချုပ် MOE ကိုတော့2019မေလမှာရေးထိုးခဲ့ရလို့ Business Korea သတင်းစာကရေးသားခဲ့ပါတယ်။ညနေပိုင်းမှာတော့သမ္မတမွန်ဂျေအင်းဦးဆောင်တဲ့ကိုရီးယားကိုယ်စားလှယ်ဖွဲ့ဟာဗဟန်မြို့နယ်တွင်းမှာရှိတဲ့အာဇာနည်ဘိမှန်ကိုတွားရောက်ဂါဝရပြုခဲ့ပါတယ်။မနေ့ကစက်တင်ဘာ3ရက်နေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံစဉ်ဒီလှည့်ကူးမြို့စီမံကိန်းအတွက်ကိုရီးယားနိုင်ငံပိုင်းလန်ဒန်ဟောင်စင်လုပ်ငန်းတွေကြံ့ကြောက်မှုမရှိအောင်လုပ်ပေးဖို့ကိုရီးယားသမ္မတကတိုက်တွန်းထားပါတယ်။မနေ့ကပဲစီမံကိန်းရဲ့ဗန်နာယီဝန်ကြီးဌာနနဲ့ကိုရီးယားတွင်းကုန်ထုတ်ကုန်ပန်းတို့ဒီစီမံကိန်းအတွက်ကုန်ကြမဲ့မြန်မာဘက်ကချင်းငွေကိစ္စကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အခုနှစ်ပထမ6လပတ်ထဲမြန်မာနိုင်ငံစီမံကိန်းပေါင်း195ခုကနေဒေါ်လာ 3.65 ဘီလီယံယင်းနှုန်းနှံထားပြီးတရုတ်စင်ကာပူထိုင်းဟောင်ကောင်နဲ့ UK ပြီးရင်ကိုရီးယားကနံပါတ်6နေရာမှာအများဆုံးယင်းနှုန်းနှံထားပါတယ်။ကိုရီးယားသမ္မတဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6ရက်တာခရီးစဉ်ရဲ့တစိုက်တဒေသအဖြစ်နဲ့မြန်မာနိုင်ငံကို3ရက်ကြာရောက်လာတာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ
်။ VOA မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခန်းနေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါသေးရှင်
VOA American တန်ရဲ့ဗုဒ္ဓဟူးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ American ပြည်တော်စုတောင်ပိုင်းနယ်စပ်ကိုရောက်လာတဲ့ရွှေပြောင်းဝင်ရောက်သူအများစုဟာ Guatemala, Honduras နဲ့ El Salvador, South America အလဲပိုင်းသုံးနိုင်ငံကအများဆုံးဖြစ်တယ်လို့တချိန်တည်းမှာပဲပြီးခဲ့တဲ့နှစ်အတွင်း American ပြည်တော်စုတွေကိုနိုင်ငံပေါင်း50ကျော်ကရွှေပြောင်းဝင်ရောက်လာသူတွေရှိတဲ့အကြောင်း Texas အခြေစိုက် American နယ်စပ်လုံခြုံရေးနဲ့အကောက်ခွန်ဌာန W ဌာနခွဲကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဘဝဒေသတင်နိုင်ဖို့ American နဲ့ Mexico ကိုရောက်အောင် Atlantic သမုဒ္ဒရာဖြတ်လာကြသူတွေနဲ့တောင်အမေရိကတိုက်နိုင်ငံတွေကိုအစဉ်စဉ်ခရီးနှင်လာတဲ့ရွှေပြောင်းမိသားစုတွေကို VOA သတင်းတော် Raymond Taylor နဲ့ Victoria Machiro ကတွေ့ဆုံမေးမြန်းထားတာကို Mac Computer ကပြောပြပေးပါရှင်
။ American နေဆက်ဖြတ်ဝင်ရောက်လာသူအများစုဟာကမ္ဘာတခြားနေရာဒေသတွေကထက်တောင်အမေရိကအလဲပိုင်းနိုင်ငံတွေကလာကြသူတွေဖြစ်ပါတယ်။ဒါပေမဲ့ Texas ပြည်နယ်ကိုရောက်လာတဲ့ခိုလုံခွင့်ရှောက်ထားသူတွေထဲမှာဒီထက်မကဝေးလံတဲ့နိုင်ငံတွေကလည်းလာကြသူတွေအများအပြားရှိတာပါ။လက်ရှိဗန္နာနှစ်အတွင်းရွှေပြောင်း 9,100 ကျော်ဝင်ရောက်လာတဲ့အထက်မှာ 2,000 ကျော်ကဟေတီနိုင်ငံကဖြစ်ပြီးနောက်ထပ် 1,800 ကျော်ကတော့အာဖရိကနိုင်ငံ36နိုင်ငံကလာကြသူတွေဖြစ်တယ်လို့အမေရိကန်နယ်စပ်လုံခြုံရေးနဲ့အကောက်ခွန်ဌာန Derio ဌာနခွဲကတာဝန်ခံတဦးဖြစ်တဲ့ Alan Vawer ကပြောပါရယ်
။ In the social media world they're here in Acuña.
လူမှုကွန်ရက်တွေမှာသူတို့သိတာကဒယ်ရီယိုမြို့တစ်ဖက်ချမ်းအကူနာမြို့ဟာနေဆက်ဖြတ်ဖို့လုံခြုံတဲ့နေရာတစ်ခုလို့သိထားပါတယ်။ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေသူတို့အဲ့လိုကြားတဲ့အတိုင်းဒီကိုထွက်လာကြတာပါပဲ
။ဓမြတွေကတစ်ပင်မောကခုံဆင်းလာပြီးတော့ရှိတာအကုန်ထုတ်ခိုင်းပါတယ်။ခီးချန်တစ်လျှောက်တယောက်တစ်မျိုးပြောစကားတွေကိုနားထောင်ပြီးကံကိုပုံထွက်လာကြတဲ့သူတွေထဲမှာဂျူလီယာနဲ့သမီးနှစ်ယောက်လည်းပါပါတယ်။သူတို့ဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကနေ2014ခုနှစ်ကထွက်လာခဲ့ကြတာပါ။ဂျူလီယာရဲ့သားကတော့အဲ့ဒီနှစ်မှာပဲအသက်ခံခဲ့ရပြီးသူတို့လည်းဆက်နေရင်အန္တရာယ်ရှိတာကြောင့်တိုင်းမီကနေအရေးစွန်ထွက်ခဲ့ကြတာပါ။အ
ဲ
့နေတဲ့အချိန်မှာတခိုးတွေကခေါင်းမိုးကနေဖောက်ဝင်လာပြီးတော့ငွေတောင်းပါတယ်။ငွေမရှိရင်နှစ်သမီးတွေကိုမတရားကျင့်မယ်လို့ပြောပါတယ်ရှင့်။အစပိုင်းမှာတော့သူတို့ဟာအန်ဂိုလာနိုင်ငံမှာအခြေချဖို့ထွက်လာခဲ့ကြတာပါ။ဒါပေမဲ့အဲ့ဒီမှာလည်းမလုံခြုံတာကြောင့်2008ခုနှစ်မှာတော့အန်ဂိုလာကနေထွက်လာခဲ့ကြပါတယ်။အီကွေဒေါ်နိုင်ငံကိုလေရင်နဲ့သွားအဲဒီကနေမှတဆင့်ကားတရံလှေတရံနဲ့ကိုလံဘီယာနိုင်ငံကိုခီးနေခဲ့ကြပါတယ်။အဲဒီနောက်မှာတော့အာဖရိကနိုင်ငံတွေကရွှေ့ပြောင်းမိသားစုတွေအဓိကသွားရလမ်းကြောင်းဖြစ်တဲ့ပနားမားနိုင်ငံ DarienGap.org ကို14ရက်ကြာခီးချနေခဲ့ကြရတာပါ။အများစုကသူတို့ဖြတ်မဲ့နယ်စပ်တစ်ခုကိုဖြတ်ပြီးတာနဲ့ရှေ့ဆက်သွားဖို့ခီးစရိတ်ချန်ထားကြတာတွေ့ရပြီးဒီအထွက်ကြိုတင်စီစဉ်လာခဲ့ပုံရကြောင်းအမေရိကန်နယ်စပ်လုံခြုံရေးနဲ့အကောက်ခွန်ဌာနဒယ်ရီယိုဌာနခွဲအကြီးအကဲရာအော့တစ်စ်ကပြောပါရယ်။ဒါမှမဟုတ်လေဂွာဒီမာလာနဲ့မက္ကဆီကိုတောင်ပိုင်းနယ်စပ်အနီးကိုရောက်လာချိန်မှာတော့အာဖရိကနဲ့ဟေတီနိုင်ငံတွေကရွှေ့ပြောင်းလာကြသူအများပြားဟာမြောက်ပိုင်းကိုဆက်လက်ထွက်ခွာဝင်ရဖို့ဒင်းပတ်တွေနဲ့ချီစောင့်ဆိုင်နေရတာကိုသီးမခံနိုင်တဲ့အခြေအနေတွေနဲ့တင်းမာမှုတွေဖြစ်လာတာလည်းရှိပါရယ်။နောက်ဆုံးအမေရိကန်ပြည်တော်စုတဲ့နယ်စပ်ဖြတ်ဝင်ရောက်နောက်ထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးခံရပြီးပြန်လွတ်လာတဲ့သူတွေထဲမှာအတော်များများဟာ Texas ပြည်နယ် San Antonio လိုမြို့တွေမှာမိသားစုဝင်တွေမရှိတာအဆက်အသွယ်မရှိတာအပါအဝင်အခက်အခဲမျိုးစုံကိုရင်ဆိုင်ကြရပြန်ပါတယ်။ Travis Park ဖခင်ကြောင့်ရဲ့ရွှေ့ပြောင်းသူတွေယာယီခိုလုံရေးစခန်းကိုကြီးကြပ်နေတဲ့ Korean တရားဟောဆရာ Gavin Rogers ကအခုလိုပြောပါတယ်
။ Migrants from Africa just have a harder time finding you know temporary host homes
Africa ဒေသကလာကြတဲ့ရွှေ့ပြောင်းနေတဲ့အတွက်နိုင်ငံတော်ယာယီလက်ခံတဲ့အိမ်တွေရှာရတာပိုခက်ပါတယ်တပတ်လောက်ပဲလက်ခံတာမျိုးလည်းတွေ့ဘူးပါတယ
်သူတို့တွေဟာကျူးဘားနဲ့ဖီနီဆွဲလာလို့တောင်အမေရိကနိုင်ငံအများပြားကလာကြသူတွေလို့အမေရိကန်ပြည်ထောင်စုမှာအဆက်အသွယ်ရှိကြတဲ့သူတွေမဟုတ်ပါဘူးသူတို့တွေကအများပြားကတော့ remain in Mexico လို့အများသိကြတဲ့မက္ကဆီကိုနိုင်ငံအတွင်းမှာပဲခိုလုံခွင့်အတွက်စစ်စစ်ချားနာတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအောက်မှာအချိန်ယူစောင့်ဆိုင်ကြရတာပါခိုလုံခွင့်ရဖို့စောင့်ဆိုင်နေတဲ့ဗင်နီဇွဲလားနိုင်ငံကအမျိုးသမီးတူကအခုလိုပြောပါတယ
် Recibimos la noticia de que serías de vuelta
ကျမတို့မက္ကဆီကိုနိုင်ငံကိုပို့မယ်လို့ပြောတာကြတော့စိုးရိမ်သွားပါတယ်ဒီနိုင်ငံတည်းမှာပဲထားဖို့တာဝန်ရှိသူတွေကိုတောင်းပန်ပေမဲ့သူတို့ကမရဘူးလို့ပြောပါတယ်အစိုးရတွေကြားမှာသဘောတူညီချက်ဖြစ်လို့မက္ကဆီကိုကိုပဲပြန်ရမယ်လို့ပြောပါတယ်သူကတော့အောက်တိုဘာလနှောင်းပိုင်းတရားရုံးမှာသူ့ကိုကြားနာစစ်ဆေးမဲ့နောက်ဆုံးအချိန်အထိစောင့်ဆိုင်သွားမယ်လို့ပြောပါရယ်ရှင်
။မက်ကင်ဖြူတွေပြောပြပေးခဲ့တာပါ။ဒီကနေ့ညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းတူမီတာ19 25နဲ့32တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစီးကျူသွေးကျူဝေဒနာရှင်တွေအတွက်တင့်တော်တဲ့ကိုယ်လက်လှုပ်ရှားမှုလုပ်ဖို့လိုတဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကျော်စန်သားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ဒီဇင်ဘာ27ရက်နေ့သမလောကနေပြစ်ခတ်ရစဲခြင်းညာပြီးတော့ရေပောင်း130ကျတဲ့အခါမှာဧပြီ30ရက်နေ့မှာမူဆယ်မှာတခြင်းဆွေးနွေးပါတယ်
ငင်းငယ်ရေးအတွက်ထိရောက်တဲ့ရလက်တွေပေါ်ထွက်လာဖို့အဓိကဆွေးနွေးရမယ့်အကြောင်းအရာကဘာလဲဘသူတွေကအဆုံးဖြတ်ပေးရမလဲဆိုတာတွေကိုမြန်မာနိုင်ငံရေးသုံးသပ်သူဦးမမောင်စိုးနဲ့ဦးကျော်စန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာစီးကျူသွေးကျူဝေဒနာရှင်တွေအနေနဲ့စီးကျူသွေးကျူကိုယ်လက်လှုပ်ရှားမှုဗီဒီယိုဖိုင်တွေနဲ့အတူမိမိနဲ့တင်တော်မယ်ကိုလဲလှုပ်ရှားမှုတွေကိုနေ့စဉ်လှုပ်ဆောင်ပေးရင်သွေးကြိုညှိနှိမ်းတွေကိုထိထိရောက်ရောက်ရှော့ချထိမ့်သိမ့်လို့ရတဲ့အကြောင်းဒေါက်တာတန်းစောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ကိုလဲလှုပ်ရှားအကစားလုပ်ပေးမယ်ဆိုရင်စီးကြိုသွေးကြိုယောဂအပါအဝင်မကူးဆက်နိုင်တဲ့ယောဂတော်တော်များများဖြစ်ဖို့အခွင့်အရေးတွေနေပါသွားမယ်လို့ကြံ့ကျင်သူတွေကပြောကြတာပါစီကျူသွေးကြိုယောဂဖြစ်ပေါ်ခံစားနေရတဲ့သူတွေမှာလည်းကိုလက်လှုပ်ရှားအားကစားကိုလှုပ်ပေးရင်လှုပ်ပေးသလောက်အကျိုးရှိနိုင်တယ်လို့ပြောကြပါရယ်စီကျူသွေးကြိုယောဂဘလောက်ပြင်းထန်နေဆိုတာနဲ့နောက်ဆက်တဲ့ဆွေးကျူတွေဖြစ်ပေါ်ခံစားရခြင်းရှိမရှိဆိုတာတွေပေါ်မူတည်ပြီးစီကျူသွေးကြိုဝေနာရှင်တွေနေ့စဉ်လှုပ်ဆောင်တဲ့ကိုလက်လှုပ်ရှားအားကစားပုံစံတွေဟာအနည်းငယ်စီကွဲပြားခြားနားမှုရှိနိုင်တယ်လို့စီကျူသွေးကြိုယောဂအထူးကုဇရာဝန်ကြီးဖြစ်သူတက်ဘက်ပါမောက်ခဒေါက်တာဦးသိမ်းမြင့်ကပြောပါရယ
်ကိုကတခါမှမလှုပ်ဘူးနော်အခုမှစတင်လုပ်မယ်အကယ်၍တခြားယောဂတွေလည်းပါဝင်နေမယ်ဆိုလို့ရှိရင်တော့စလုပ်တဲ့ချိန်မှာ aerobic exercise လို့ခေါ်တဲ့နော်ပြင်းထန်မှုအနည်းငယ်သာရှိတဲ့ဟာနဲ့စတင်ပါတယ်စပြီးတော့မှတဖြည်းဖြည်းတဖြည်းဖြည်းချင်းနဲ့ခန္ဓာရည်ရှိတဲ့အတိုးပြီးတော့လုပ်တင်ပါတယ်ဒါပေမဲ့အကောသားလုပ်လိုက်ပြီးတခါတည်းခြေကုပ်လက်ပန်းကျပြီးတော့အိပ်ရတဲ့လဲသွားတဲ့အထိတော့မလုပ်တင်ပါဘူးဒါပေမဲ့အကောင်းဆုံးအကြံဉာဏ်ကတော့အကယ်၍ကိုကမလုပ်ဘူးသေးတဲ့လူဖြစ်မယ်ဆိုလို့ရှိရင်စီကျုပ်သွေးယောဂရှိတယ်ဆိုလို့ရှိရင်တော့အကောသားမလုပ်ခင်မှာကိုပြတ်တနေရဆရာဝန်နဲ့အရင်တိုင်ပင်ကြည့်ပါနောက်တစ်ခုကသူ့မှာစီကျုပ်ကြောင့်နောက်ဆက်တွဲဖြစ်တဲ့နှလုံးသွေးကြောချင်းယောဂရှိနေသလားဒါမှမဟုတ်လည်းခြေထောက်ဟိုအာယုံကြောယောဂတွေများရှိနေသလားသို့မဟုတ်မျက်စိယောဂများရှိနေသလားပေါ့အဲ့ဒါတွေရှိမယ်ဆိုလို့ရှိရင်တော့သူကဒီယောဂတွေကိုလည်းကုသသင့်ပါတယ်တစ်ဖက်ကတော့တပြိုင်နက်တည်းမှာပဲကိုလည်းလုပ်ကြအကောသားကိုအနည်းငယ်ပြင်းထန်မှုအနည်းငယ်ပဲရှိတဲ့အဆင့်အနေစတင်ပြီးဖြည်းဖြည်းချင်းလေ့ကျင့်ပြီးလုပ်သွားရင်ကိုအဆင်ပြေပါလိမ့်မယ်
ကိုလက်လှုပ်ရှားအားကစားပြုလုပ်ခြင်းဟာစီကျူသွေးကျူယောဂကိုကြိုတင်ကာကွယ်တဲ့နေရာမှာရောယောဂဖြစ်လို့ကုသတဲ့အချိန်မှာပါနှစ်ချိန်လုံးမှာအကျိုးကျေးဇူးတွေရရှိစေနိုင်တာပါလွယ်ကူပြီးငွေကြေးကုန်ကျမှုမရှိတဲ့ကိုလက်လှုပ်ရှားအားကစားပြုလုပ်ခြင်းကိုအချိန်ပေးပြီးလှုပ်ဆောင်ကြတဲ့လေထရီအားနဲ့နေသေးတာကြောင့်ကိုလက်လှုပ်ရှားအားကစားကိုလူတွေပို့ပြီးစိတ်ဝင်စားလာစေဖို့အတွက်မြန်မာနိုင်ငံစီကျူသွေးကျူအသင်းကနေပြီးတော့ကိုပိုင်ကိုလက်လှုပ်ရှားအားကစားလေ့ကျင့်ခန်းဗီဒီယိုတွေကိုရိုက်ကူးထုတ်လုပ်ရခြင်းဖြစ်တယ်လို့စီကျူသွေးကျူယောဂအထူးကုဆရာဝန်ကြီးဖြစ်သူပါမောက္ခဒေါက်တာဦးတင်ဆွေလက်ကပြောပါရယ
်ကိုလက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပါလို့ပြောတဲ့ချိန်မှာလူတွေကဘာလို့မှလည်းမသိဘူးလှုပ်ချင်စေလဲတိတ်ပြီးတော့မပါဘူးပေါ့ motivation မဖြစ်ဘူးပေါ့အဲ့တော့ motivation ဖြစ်အောင်လို့ကျွန်တော်စိတ်ပါဝင်စားအောင်လို့ကျွန်တော်တချင်းလေးနဲ့အချိန်ရနေပြီးတော့မနီနီခင်စော်တို့နော်အဲဘောင်းတွေတို့တို့တွေအဲ့လိုကပြတယ်ဆူပြတယ်ဆိုရင်တိတ်လည်းမခက်ခဲပြီးတော့တိတ်လည်းမပြင်းထန်တဲ့လေ့ကျင့်ခန်းတွေသူတို့ကိုယ်တိုင်လိုက်လုပ်ပေးနိုင်မယ်လုပ်နိုင်မယ်ဆိုရင်သူတို့လည်းကိုယ်လက်လှုပ်ရှားလေ့ကျင့်မှုလုပ်တဲ့လေ့ကျင့်လေးရသွားမယ်အဲ့ဒါဆိုသူတို့ရဲ့ကျန်းမာရေးပိုပြီးကောင်းမယ်လို့ရည်ရွယ်ပြီးတော့ကျွန်တော်ဒီခွေကိုထုတ်ဝေခြင်းဖြစ်ပါတယ်
စီကျူသွေးကျူယောဂဖြစ်တာပြင်ထန်ပြီးနောက်ဆက်တဲ့ယောဂကြီးကြီးမားမားခံစားနေရတဲ့သူတွေမှာတော့နေ့စဉ်လှုပ်ဆောင်နိုင်တဲ့ကိုယ်လက်လှုပ်ရှားမှုတွေဟာတူနဲ့တူကွဲပြားခြားနားမှုရှိနေမှာပါ ဆီကျုပ်တေးရောယောဂဝိညာဉ်ရှင်တွေလုံနိုင်တဲ့ကုလက်လှရှားမှုတွေကိုထိုင်ရင်းနဲ့လှူဆောင်လို့ရတဲ့ကုလက်လှရှားမှုတွေနဲ့မတည့်ရပြီးလှူဆောင်လို့ရတဲ့ကုလက်လှရှားမှုတွေဆိုပြီးရေဘွာအဖြစ်အမျိုးအစားနှမျိုးခွဲခြားပြီးရိုက်ကူးထုတ်လုပ်ထားတယ်လို့ဆီကျုပ်တေးရောယောဂအထူးကူဆရာဝန်ကြီးဖြစ်သူတဝက်ဗမောက္ခဒေါက်တာဦးရဲမြင့်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ထုတ်ခွင့်ပြရပြီးတော့မှဒီအများပြည်သူကိုကျွန်တော်တို့ဖြန့်ဝေပေးလိုက်တဲ့ဗီဒီယိုဖိုင်လေးဟာဆိုရင်မှန်တကယ်တော့ကျွန်တော်တို့ပါဆိုတော့အများပြည်သူတွေအလွယ်တကူနဲ့ကိုးကားလို့ရအောင်လို့အားကစားတွေမှာဥပမာကိုကစိတ်ကြုံဝေဒနာရှင်တွေမှာတော်နည်းမျိုးစုံရှိတယ်ဝေဒနာအရန်ပြင်းထန်ခံစားနေရတဲ့သူတွေမှာခြေလက်တွေပါတွေမှာအားနည်းနေတဲ့သူတွေမှာဆိုရင်လည်းကျွန်တော်တို့ကထိုင်ရင်းနဲ့လှုပ်လို့ရနိုင်တဲ့လေ့ကျင့်ခန်းပုံစံလေးကိုလည်းဆရာတို့ပြထားတယ်တကယ်လို့ဥမာမြေကိုကလှုပ်လှက်လှက်နဲ့စိတ်ကြုံစဖြစ်စအမှုစိတ်ကြုံကာကွယ်ခြင်းတဲ့ပုံစံမျိုးနဲ့လုတ်ချင်တယ်ဆိုရင်ကိုယ်နဲ့လှူရှမ်းမှုမှာလည်းဟိုလွတ်လပ်နဲ့လုံနိုင်တဲ့အနေအထားမျိုးရှိတယ်ဆိုရင်တော့ကျွန်တော်တို့ကဥပမာမျိုးအောက်ဒိုးလို့ခေါ်တဲ့အပြင်မှာပဲဖြစ်ဖြစ်နောက်ကိုယ့်ရဲ့အရေးအဝန်သားကောင်းတဲ့နေရာမှာဖြစ်လေကောင်းလေတန်းရတဲ့နေရာမှာဖြစ်ဖြစ်လွတ်လွတ်လပ်လပ်နဲ့လှူရှားလို့ရနိုင်တဲ့နည်းလမ်းလေးကိုလည်းဆရာတို့အဲ့ဒီဗီဒီယိုဖိုင်မှာကျွန်တော်ချပြထားပါတယ်
ကိုယ်လက်လှူရှာမှုပြုလုပ်တဲ့အလေးချက်မရှိခဲ့တဲ့စီကျူသွေးကျူဝေးနာရှင်တွေကိုနေ့စဉ်ကိုယ်လက်လှူရှာမှုတစ်ခုခုပြုလုပ်ပါလို့ဆရာဝန်ကလမ်းညွှန်လိုက်တဲ့အခါမှာလူနာတွေအနေနဲ့ဘယ်လိုကိုယ်လက်လှူရှာမှုတွေပြုလုပ်ရမယ်ဆိုတာကိုခက်ခက်ခဲစဉ်းစားကြမှာပါစီကျူသွေးကျူဝေးနာရှင်တွေအနေနဲ့မိမိရဲ့ယောဂအခြေအနေနဲ့နောက်ဆက်တွဲဆွေးကျူရှိမရှိဆိုတာတွေပေါ်မူတည်ပြီးလှုပ်ဆောင်တဲ့ကိုယ်လက်လှူရှာလေ့ကျင့်ခန်းအမျိုးအစားတွေကိုမြန်မာနိုင်ငံစီကျူသွေးကျူအသင်းရဲ့ Facebook စာမျက်နှာမှာဗီဒီယိုဖိုင်တွေနဲ့အတူတူကြည့်ရှုလေ့လာလှုပ်ဆောင်လို့ရပါတယ်အစားအသောက်ဆင်ကျင်တာနဲ့ကိုလက်လှူရှာလေ့ကျင့်ခန်းလုပ်တာတွေကိုထိထိရောက်ရောက်လုံဆောင်သွားမယ်ဆိုရင်သွေးကြိုညှို့ငိမ်းဟာ 3.6 ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့စီကျူသွေးကြိုအထူးကူဆရာဝန်ကြီးဖြစ်သူတဝက်ဗမောက္ခဒေါက်တာဦးမောင်တန်ကပြောပါတယ
် lifestyle modification ရပဲเนาะကျွန်တော်တို့သွေးကြိုအညှို့ငိမ်းပေါ့เนาะ3လပြန်မြသွေးကြို hemoglobin A1C လို့ခေါ်တဲ့သွေးကြိုညှို့ငိမ်းရောသူတစ်ခုတည်းနဲ့ပဲเนาะ 0.6% ကိုကျဆင်းသိနိုင်ပါတယ
်စီကျူသွေးကျူကိုလက်လှူရှာမှုဗီဒီယိုဖိုင်တွေနဲ့အတူမိမိနဲ့တင့်တော်မဲ့ကိုလက်လှူရှာမှုတွေကိုနေ့စဉ်လှူဆောင်ပေးရင်သွေးကျူညှို့ငိမ်းကိုထိထိရောက်ရောက်ရှော့ချထိမ့်သိမ်းလို့ရတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောရဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါ යි ။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါ යි ။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါ යි ။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုချင်တယ်ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဒီဝေမြန်မာပိုင်းရဲ့ပုဒ်တဟူးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဥကြောဇန်တာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံဆိုရငင်းငင်းရေးကိုစလေအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲတို့ရဲ့ဆွေးနွေးပွဲနောက်ထပ်တစ်ကြော့ပြီးဆုံးသွားခဲ့ပြီးဖြစ်ပေမဲ့ငင်းငင်းရေးအပြည့်ရဲ့ရေးအတွက်ခြေခြေမြင့်မြင့်တိုးတက်မှုတစုံတရာမရှိသေးပါဘူးဒီလိုထိရောက်တဲ့ရလက်ပေါ်ထွက်ဖို့အတွက်အဓိကဆွေးနွေးရမယ့်အကြောင်းအရာကဘာပါလဲဘယ်သူတွေကအဆုံးဖြတ်ပေးရမလဲဆိုတာမြန်မာနိုင်ငံရေးသုံးသက်သူဦးမောင်မောင်စိုးနဲ့ဦးကျော်စန္တာတို့ဆွေးနွေးသုံးသက်ထားတာကိုနားဆင်နိုင်ပါပြီရှင်
မမုံစုခင်ဗျာမကြသည်ခင်ကမြန်မာနိုင်ငံမှာဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာအစိုးရအကြဆွေးနွေးမှုတွေပြန်ဆတယ်လို့ကြားပါတယ်အဲဒီမှာအကောင်ဆုံးရလဒ်တွေပေါ်ထွက်လာတဲ့ဆွေးပြောတာလည်းကြားလိုက်ရပါတယ်အကုန်လုံးကိုလွှမ်းခြုံပြီးတော့အဲဒီပြီးခဲ့တဲ့ဆွေးနွေးပွဲအကြောင်းလေးကိုအချင်းယုံနဲ့သုံးသပ်ပြပါလားခင်ဗျာဘလောက်ရှိကိုရွေ့လာသလဲညဉ့်ညဉ့်အလားလားအတွက်ဆိုတာ
ဒီဇမန်27ရက်နေ့သမလောကနေပြစ်ခတ်ရစဲချင်းညာပြီးတော့ရပောင်း130ကျတဲ့အခါမှာဣပရ30ရင်းဒီမှာမူဆယ်မှာတခြင်းဆွနေပါလေအဲမူဆယ်ဆွနေပွဲမှာအဲနာလည်းနဲ့ကင်ဖွဲ့ဒီဘက်ကနေပြီးတော့သူတို့ဘက်ကဆိုပြူချက်ပေါ့ပြစ်ခတ်ရဘိုင်လက်ထရယ်ထူးရင်းနဲ့ပတ်သက်ဆိုပြူချက်မှာလေနောက်သမလောကနေပြီးတော့သက်သန်းတိုးထားတဲ့2လပြည့်တဲ့ဂျွန်30ရင်းဒီမှာမိုင်းလားမှာတခြင်းထပ်တွေ့ပါတယ်ကျွေးတဲ့အချိန်မှာလည်းပဲတက်မလို့ဘက်ကနေပြီးအစုပြည့်ချက်ပြန်ပေးပါတယ်နောက်တစ်ခါ နောက်နှစ်လတပန်းပြည့်တဲ့ဩဂတ်31ရက်နေ့မှာချိန်တုံမှာတခါတွေ့ပါတယ်။ဘိုင်လက်ထရယ်နဲ့ပတ်သက်ပြီးတော့ဆက်ဆွေးနွေးပါတယ်။ဆိုတော့နောက်ပိုင်း3ဘွဲ့နဲ့ပတ်သက်ပြီးတော့2015လောက်ကဒီဘိုင်လက်ထရယ်ထိုးမှုအတွက်တမလို့ဘက်ကသဘောမထားဘဲနဲ့အခု2018နှစ်ကုန်ပိုင်းမှာအပြန်အလှန် statement တွေကြေညာချက်တွေထုတ်ပြီးတော့ဘိုင်လက်ထရယ်ထိုးမှုသဘောတူထားပါတယ်။အဲ့မဲ့တကယ်တမ်းပြည်ဆောင်ဆွေးနွေးတဲ့အခါမှာကွာဟာချက်တွေရှိပါတယ်ရှိတယ်ဆိုတာကတော့တမရဘက်ကအဆိုပြုချက်ကတော့တက်တင်နဲ့ပတ်သက်ပြီးနေရာထားထိုင်နဲ့ပတ်သက်တဲ့ဆိုပြုချက်ကကိုကန့်ဖွဲ့သည်ကိုကန့်ဒေသဟိုဝိုင်းအေရိယာမှာပဲနေရမယ်တီအန်အေသည်တီအန်အေဒေသပလောင်ကိုပိုင်းအုပ်ချုပ်ရေးဒေသမှာပဲနေရမယ်အေရိယာလိုက်စာမှာပဲပြန်နေရမယ်ဆိုတဲ့ဆိုပြုချက်ရှိပါတယ်ဒီညပိုင်းသုံးဘွဲ့ဘက်ကဆိုပြီးချက်ကတော့သူတို့လက်ရှိအဖြစ်ခိုက်ရက်စဲရင်ရက်စဲနေရာမှာတက်တည်ရက်ပြီးတော့တက်တည်ရက်တဲ့နေရာမှာပဲအဖြစ်ခိုက်ရက်စဲဖို့တင်ပြထားရှိပါတယ်။အဲဒီကုကအရန်ကွာဟားပါလေ။အဲဒီကွာဟားတဲ့အခြေအနေပေါ်မှာဒီနေ့စစ်ဆက်ဆွေးနွေးလို့မရဘူးလို့ထင်ပါတယ
်။ဆိုတော့အဖြစ်ခိုက်ရက်စဲတဲ့နေရာမှာပဲတက်တည်ကိုဆက်ပြီးဆွဲခွင်းပြုရမယ်ပေါ့သူတို့ဘက်တောင်းဆိုတာ
။ညပိုင်းသုံးဘွဲ့တောင်းဆိုတာတော့ဒီကရစဲညမှာရှိတဲ့တက်တွေကိုတရှိဖို့တရှိခွင့်တောင်းဆိုတာပါတက်ဖက်ကတော့မဟုတ်ပါဘူးတက်ဖက်ကတော့အပြစ်ခတ်ရစဲမယ်ဒါပေမဲ့တက်ဟိုတက်ဖက်ကမြောက်ဝိုင်းသုံးတက်တွေကသူတို့သတ်မှတ်ထားတဲ့ညမှာနေရမယ်လို့တောင်းဆိုတာပါအဲ့ဒီနှစ်ခုကကွာချက်အရင်ကြီးမားပါလေ
ဆိုတော့အခုနောက်ဆုံးတွေ့ဆုံခဲ့တဲ့အခါမှာဒီကွာချက်ကိုပုံမနစ်ဆက်သွားစေနိုင်မဲ့အလားအလာကိုတွေ့ရပါလား
အခုနောက်ဆုံးတွေ့ဆုံတဲ့နေရာမှာလည်းအဲ့ကွာချက်မိစ္ဆာဖွဲ့စေအလားလာမရှိပါဘူး။ဟောဆိုအပြစ်ခတ်ရဆေးရလုံမယ်ဆိုပေမဲ့အပြစ်ရပေမဲ့တက်ရတာမဟုတ်ဘူးဆိုတဲ့ဟာမျိုးဒီငင်းကုန်ရှင်ကတောင်းဆိုထားပါတယ်။သူကတက်ရတာမဟုတ်ဆိုတာအပြစ်ရပေမဲ့အပြစ်ရတဲ့နေရာမှာတက်တည်တရှိရလက်မခံဘူး။တက်တည်တရှိမှုနဲ့ပတ်သက်လာရင်တော့သူကဘက်ကတောင်းဆိုထားတဲ့နေရာမှာနေရမယ်ဆိုတဲ့တောင်းဆိုမှုမျိုးရှိပါတယ်။ဒီရှင်မျိုးကအားတော့နှစ်ဖက်သဘောတူညီမှုရဖို့ကခင်နေလို့မဲလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တခုနှိုင်းစီပြီးမေးချင်တာသမနာဥသိန်းစိန်လက်ထက်တုန်းကဒီတိုင်းသားလက်နက်ကင်တွေနဲ့အစိုးရနဲ့ငင်းငင်းရေးစစ်ဆတ်မှုဟာပူပြီးတော့ခီးရောက်ခဲ့တယ်ထိရောက်ခဲ့တယ်လို့ပြောကြပါတယ်အဲ့ဒါမှန်ကောင်းမှန်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီနေရာမှာလူတချို့ကဘာလို့အမှတ်ပေးကြသလဲဆိုရင်ငင်းငင်းရေးစစ်ဆတ်တဲ့လူတွေဟာသိရင်းနေတယ်ပုဂ္ဂိုလ်ရေးရင်းနေမှုကတစဉ်တိဆောက်ကြတယ်အတူစားရတောက်ကြအဲ့လို level ဖက်ပြီးတော့ဆွေးနွေးတယ်ဆိုတာကိုပြောကြတယ်ကျွန်တော်ဘဝင်မကြပါဘူးတကယ်တော့ personality ကြောင့်လူပုဂ္ဂိုလ်ရင်းနေမှုကြောင့်ငင်းငင်းကိုတိဆောက်လို့ရမလားဒီလိုပြဿနာဇင်းမြစ်ကိုဆက်ပြီးတော့နှိမ့်နှိုင်းမှုမရှိဘဲနဲ့အဲ့လိုတိဆောက်တဲ့အတွက်ပုဂ္ဂိုလ်ရေးကိုအခြေခံတိဆောက်တဲ့အတွက်ငင်းငင်းရေးအလားလားကောင်းခဲ့တယ်ဆိုတာလက်ခံနိုင်ပါလားဥမာ
တစ်ဖက်ကဆိုရင်ပုဂ္ဂိုလ်ရေးအရင်းနှီးမှုရှိရင်ပို့ပြီးတော့ပြောလို့ဆိုလို့လွယ်တယ်ဆိုတော့အမှန်ပါပဲ။ဒါပေမဲ့အဲ့တခုတည်းတော့ပြဿနာမဖြစ်စေနိုင်ပါဘူး။လက်ရှိ၃ဘွဲ့နဲ့ပတ်သက်လာလို့ရှိရင်ဥသိမ့်စိန်လက်ထက်တည်းကမပြေလည်တဲ့ပြဿနာလို့ပြောရပါမယ်။စက်တင်ဘာလဒီ9ရက်နေ့2015စက်တင်ဘာလ9ရက်နေ့မှာဒီ၃ဘွဲ့နဲ့ပတ်သက်ပြီးတော့သမ္မတဥသိမ့်စိန်နဲ့တက်မလို့ဘက်ကနေပြီးတော့ NCA ထိုးလက်မခံခဲ့တဲ့အတွက် KNY ပါဝင်ကိုယ်ချွာလမ်းအစီလက်မှတ်ထိုးညင်းပေးကြတာတွေ့ရပါတယ်အဲ့တော့ဒီသုံးဘွဲ့ပြဿနာကဥသိမ့်စိန်လက်ထက်တည်းမပြေလည်ခဲ့တဲ့ပြဿနာလို့ပြောရပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ကျွန်တော်အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့ကျွန်တော်စဉ်းစားမိတာရှိရသေးတယ်ဟိုထောက်လှမ်းရေးအကြီးအကဲဗိုလ်ချုပ်ခင်ညွန့်လက်ထက်တုန်းက KIA KIO နဲ့ဝါရုနဲ့ညီညာရေးရရှိခဲ့ရဆိုတယ်သူကတရင်တိုင်းနဲ့တည်ရင်နှင်းနှီးသွားလာပြီးတော့ပုဂ္ဂိုလ်ရေးကိုအခြေခံတိဆောက်ခဲ့တဲ့အပြစ်ရဆဲရေးလို့ထင်ပါတယ်နောက်တော့လည်းပဲအခြေခံပြဿနာကို issues ကိုမဖြေရှင်းနိုင်တဲ့အတွက်ကြောင့်ပြန်ပြီးတော့ပြက်သွားတာပဲလို့ကျွန်တော်ကတော့စဉ်းစားမိပါတယ်ဥမောင်ဆိုအဲ့မှန်ပါရဲ့လားခင်ဗျာ
မှန်ပါတယ်ခင်ဗျာဝါနဲ့ပတ်သက်လို့ဦးခင်ညွန့်နဲ့ဆက်ဆံရေးရန်ကောင်းပါတယ်ဥမာဝါနဲ့ပတ်သက်လာရင်ဒါပေမဲ့ဦးခင်ညွန့်ပြုတ်သွားတဲ့အခါမှာဝါနဲ့ဆက်ဆံရေးဒီနေ့တင်းမာနေတာတော့ဆောင်လဲလို့မရတဲ့ကိစ္စပါ။အလားတူ KNY နဲ့ပတ်သက်လို့လည်းဒီနေ့ထိ bilateral တော့မထိုးနိုင်သေးတဲ့အခြေအနေမျိုးပါ။ပုဂ္ဂိုလ်ရေးရရင်းနှီးမှုဒီတချို့ကိစ္စတွေကိုကျော်လွှားနိုင်ပေမဲ့တကယ်တမ်းမူဝါဒဆိုင်ရာပြဿနာတွေဖြစ်ရှိမှုဆိုလို့ရှိရင်တော့လက်တွေ့ကြကြဖြစ်ရှိမှုလိုအပ်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့အဲ့တော့မူအကြောင်းကိုပြောကြမယ်ဆိုရင်အဓိကအကြဆုံးဘယ်ကိစ္စကိုသူတို့သဘောတူဖို့လိုပါလဲခင်ဗျာမူတစ်ခုကိုပြောမယ်ဆိုရင်ဘယ်ဟာကိုသဘောတူရင်ဖြင့်ငါတို့ဆစ်ဆက်လို့ရပြီဆိုပြီးတော့ဘယ်မူကို focus လုပ်ပြီးတော့သူတို့ဒီတိုင်းသိမှာတယ်
တော်စဲအပြည့်အဝပြောမယ်ဆိုရင်တော့တက်နေရာချာရေးနဲ့ဆိုင်နေဆိုင်လိမ့်မယ်ထင်ပါတယ်တော်စဲဝါရူ KNU နဲ့ပတ်သက်လာရင်တက်နေရာချာနေရာချာထိုင်နဲ့ပတ်သက်ပြီးတော့လက်ရှိနှစ်ဖက်တက်တွေရှိတဲ့နေရာကိုအတိမပြုထားတဲ့အခါမှာပြဿနာတော့မရှိဘူးလို့ထင်ပါတယ်ဒါပေမဲ့အခုနောက်ထပ်လာတဲ့တက်တွေဖြစ်တဲ့ကိုကန့် PNL KNU နဲ့ပတ်သက်ပြီးတော့တက်နေရာချာထိုင်နဲ့ပတ်သက်ပြီးတော့အငင်းပွားနေလို့ဆိုလို့ရှိရင်တော့အဲ့ဒါပြဿနာဖြစ်ရှိမှုခက်ခဲနေဦးမယ်လို့ထင်ပါတယ်ခင်ဗ
ျနောက်တစ်ခုကသူကပြောကြတယ်ဒီအစိုးရကုစလေဒက်မာတက်မတော်ရဲ့ကုစလေမပါတဲ့အတွက်ကြောင့်အဲ့ဒီကိစ္စကိုမဆွေးနွေးဖြစ်ဘူးလို့ပြောတယ်ဆိုတာလည်းကျွန်တော်ကြားပါတယ်ဒါပေမဲ့မစင်မနှောက်မှာပဲအနောက်ပိုင်းတိုင်းစစ်ထနာချုပ်ပြောခွင့်ရဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်ကဒီရခိုင်ဘက်မှာကျွာရဲကိုသူတို့ပြစ်လို့ရွာသားတွေထိခိုက်တာနဲ့ပတ်သက်ပြီးတော့ခုခံခြေပသွားပါတယ်အဲ့ဒါကတော့အဲ့ဒီရွာသားတွေမှာသူပြောတဲ့အဓိကစကားကတော့မိန်းမတွေကိုဖယ်လိုက်ရင်ယောက်ျားတွေကအကုန်လုံးအေးအေးအမကန်တွေပဲဖြစ်တယ်ဆိုပြီးတော့သူတို့ပြစ်တာဟာမှန်ကန်တဲ့အကြောင်းဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်က justify လုပ်သွားတယ်ခင်ဗျာ
အော်မနေ့ကကျွန်တော်တို့အုပ်ချုပ်မှုဒိဋ္ဌလုပ်ဖို့ဆိုပြီးတော့တောင်းတောင်းအားကျွန်တော်တောက်တော့ကလည်းမဟာဘူးမျိုးဆက်ကိုသွားတာတရားတစ်ဆင့်သွားအဝင်မှာတရားတစ်ဆင့်ရှိတယ်အဲ့ဒီတရားတစ်ဆင့်မှာတော့နောက်ကဲခါကျတော့မိုင်းနှလုံးခွဲခံတရားတစ်ဆင့်သွားရနေပြီးတော့ပြူပြီးခဲ့ဟိုပြင်းလက်နဲ့ငယ်လေးနဲ့ပြန်ဆုကြုံပြီးတော့မှဒီအဖြစ်ကျတော့ကျွန်တော်တို့ကပြန်ပြီးတော့မှစီလာတဲ့နေရာကိုပြန်ဖြစ်တာတောင်းရန်လူတွေဒီတရားတစ်ဆင့်နဲ့ဟိုရောက်နေတာကိုအဲ့ဒီတရားတစ်ဆင့်သွားရတာဟာလားကျွန်တော်တို့တက်နေပါတယ်သတင်းပေးတာလည်းတော့ပူအောင်ပါဝင်ဆောင်ရမှုလည်းမရှိဘူးပြည့်ရဲ့ခါကျမှရွာဟိုဟာဖြစ်ခဲ့ညာဖြစ်ခဲ့ဆိုပြီးတော့တော့တောင်းလို့တောက်တယ်သူကလုံးနေလို့ကတော့ညာတွေကဆက်ပြီးဖြစ်နေတော့ကြမ်းကြည့်ရတော့ရွာတွေကလက်ခံနေရင်တော့သူစစ်ပူပြေလေးစီတွေကတော့ဘယ်သူပြုတ်စီမှန်တော့မှတော့မသိသွားဦးခြေခံပြီးတော့မှဟလာလူလူထဲမှာဟလာတွန်ယူပြီးတော့မှတော့ဒီလိုပဲလုံးနေတာတာရွက်လေး AS နည်းယူတာဒီလိုပဲလေတော့ပြစ်ပြီးသွားနေဟလာရွာလာမှန်လို့ပြောတယ်အဲ့ဒီမှန်တဲ့ရွာတွေကမိမလည်းယောက်ျားတွေမှန်အဲ့ယောက်ျားတွေက AA ပဲတော့သုံးမဟုတ် AA မှန်တယ်ကြီ
းသူရဲ့ပြုတ်စုချက်ကိုဥမ္မာဆိုပဲလို့သုံးသပ်လို့ပါတယ်ခင်ဗျာ
ကျန်တော့ဆွနဝမှာပိုင်တက်ကုဇံဘောက်ဆိုမဲ့ဆရာဦးခင်စောဦးကတော့တက်ကုဇလေအနေနဲ့ငင်းရင်ကိုရှင်မှာပါနေတာလို့ကျွန်တော်တို့သိထားပါတယ်။ဟောသူ့အနေနဲ့တက်ကိုစားပြုရက်ခံပြီးပြောဆိုတဲ့လူမျိုးပဲပြောရပါမယ်။အဖက်ကပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအရသားတွေနဲ့ထိခိုက်တဲ့ကိစ္စနဲ့ပတ်သက်လာရင်လူလူကိုကိုယ့်ဘက်မှာပါအောင်မစည်းုံးတဲ့တက်ကတော့ကြာဆုံးမှာပဲခင်ဗျာ။အဲ့တော့လူလူကိုရန်သူဖြစ်သဘောထားမှာလားလူလူကိုကိုယ့်ပဲစီးဦးမလားဆိုတာအဲ့တိုက်ခိုက်နေတဲ့တပ်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်လူလူကိုကိုယ့်ရဲ့ရန်သူဖြစ်ရွေးချယ်မယ်ဆိုလို့ရှိရင်တော့အဲ့တပ်ကကြာဆုံးမှာပါပဲလူလူကိုကိုယ့်ဘက်သားဖြစ်စီးဦးသိမ်းသိမ်းနိုင်တဲ့လူကတော့အဲ့တစ်စပွဲကိုအောင်နိုင်တဲ့လူဖြစ်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့လောလောဆယ်အပြစ်ခတ်ရစရေးရှစ်တူဖို့ပထမလူအပ်တဲ့အစဉ်ဟာတက်နေရာချထားရေးလို့ဥမမွန်စိုးကသုံးသပ်ပါတယ်အဲ့ဒီလိုတက်နေရာချထားရေးဆုံးဖြတ်ကြဟိုးတက်မတော်ရဲ့ထိတ်တန်းကောင်းဆောင်မိုင်းစီကလာဖို့လူသလားသူတိမဟုတ်မြေပြင်မှာစစ်မြေပြင်မှာတကယ်စစ်နေတဲ့တမှုအစင်းနဲ့ပြည်လည်နိုင်တယ်ထင်ပါလားခင်ဗျာ
စစ်မြေမှာရှိတဲ့တမှုစစ်နေတော့ပြည်လည်ဖို့ခက်ခဲပါလေဟိုထိတ်ပိုင်းစီကလာဖို့လိုပါလေအခုစစ်ပွဲမှာကျွန်တော်တို့အဓိကခက်ခဲဖြစ်နေတော့ရခိုင်စစ်မျက်နှာပါပဲကျွန်တော်တို့ဟိုတပ်ဖက်ကတောင်းဆိုထားတာကတော့ကိုကန့်ဒီဟိုအိုင်းမှာကိုကန့်အေရီယာဟိုအိုင်းမှာနေရေးတည်နေသေးသည်ဒီပလောင်ကိုပိုင်အုပ်ချုပ်ပိုင်နေရေးဆိုတဲ့ကိစ္စတွေညှိနှိုင်းလို့ရပါသေးတယ်အတိုင်းမဲ့ရခိုင်စစ်မျက်နှာမှာရခိုင်ပြည်နယ်မှာအေးအခြေချတာလုံးဝလက်ခံနိုင်မှုအေးရလိုက်စားဌာနချုပ်ကိုပြန်ဆိုးအောင်မယ်ဆိုတဲ့ကိစ္စမျိုးကတော့လက်တွေ့မကြပါဘူးအဲဒီလက်တွေ့မကြတဲ့အခြေအနေမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့စစ်ပွဲဆိုတာရှောင်လွှဲလို့ရလိမ့်မယ်လို့မထင်ပါဘူးခင်ဗျာ
ကျော်စန္ဒရဲ့မြန်မာရေးသုံးသပ်ချက်ပြီးအခုတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
US Open Tennis ပြိုင်ပွဲမှာတော့ Champion Djokovic သရုပ်ထအစစ်မှာပဲအရင်နေပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။ရွေးပေါ်ယောဘဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုတွေကိုပြီးခဲ့တဲ့သတင်းဘက်ကချီးမြှင့်လိုက်ပါတယ်။ Barcelona အသင်းကသူတို့ရဲ့ဂန်ဝင်ကစားသမားကြီးကိုဂုဏ်ပြုပြီးတော့ဘောလုံးငွင်းသစ်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ယုံမျိုးမှာကစားနေတဲ့ US Open Tennis ပြိုင်ပွဲတွေမှာတော့အမျိုးသားဘက်မှာ Champion Djokovic သရုပ်ထအဆင့်မှာပဲရှုံးပြီးတော့ပြိုင်ပွဲကနေထွက်သွားပါပြီ။ပြီးခဲ့တဲ့တနင်္ဂနွေနေ့က Djokovic နဲ့ Stan Wawrinka တို့ကစားကြတာမှာ Djokovic ကတတိယပွဲမှာဒဏ်ရာကြောင့်ဆက်မကစားတော့ဘဲနဲ့ရှုံးပေးလိုက်တာပါ။ပထမနှစ်ပွဲကို Wawrinka က 6-4 ခွန်ကားနဲ့နိုင်ပြီးတတိယပွဲမှာလည်း Wawrinka က 1-1 နဲ့ဦးဆောင်နေချိန်မှာ Djokovic ကပခုံးဒဏ်ရာကြောင့်ဆက်မကစားတော့ဘဲအရှုံးပေးလိုက်တာဖြစ်ပါတယ်။ Djokovic အခုလိုဆက်မကစားဘဲအရှုံးပေးလိုက်တဲ့အတွက်တချို့ပရိသတ်တွေကလည်းသူ့ပေါ်မှာချိန်မနဲ့နဲ့ဝိုင်းဝန်းလောင်ပြောင်းခဲ့ကြပါတယ်။ဒီပွဲနဲ့ပတ်သက်ပြီး Djokovic ကတော့
Look, I congratulate Stan. He's a great player. I really wish
Wawrinka အတွက်ကျွန်တော်ဂုဏ်ယူပါတယ်။သူကတကယ်ကောင်းပါတယ်။အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပါတယ်။ကျွန်တော်တန်ရာကအရင်ကလည်းပြောပြပါပြီ။ဘယ်ဘက်ပခုံးကဖြစ်တာပါ။ဒီထက်ပိုပြီးတော့ဘာမှမပြောနိုင်ပါဘူး။ပရိသတ်တွေဝိုင်းအောင်လို့ကျွန်တော်မကြည်မနဲ့မှဖြစ်ပါဘူး။ဒါရီကိုစိတ်ထဲသိပ်မထားပါဘူးကျွန်တော်လည်းသူများတွေကိုလေးစားစားနဲ့ဆက်ဆံတယ်လို့ပဲကျွန်တဲ့သူတွေကလည်းကျွန်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားနိုင်မယ်လို့မျှော်လင့်ပါတယ်ပရိသတ်တွေအတွက်ကစိတ်မကောင်းပါဘူးသူတို့ကလည်းပွဲတစ်ပွဲလုံးကိုကြည့်ကြတာမလားအတော်များများကဘာဖြစ်မှမသိတော့သူတို့ကိုလည်းအပြစ်မပြောလို့ပါဘူ
းဂျိုကိုဗစ်အရင်နေတော့တဲ့အတွက်အမျိုးသားဘက်မှာတော့ချန်ပီယံအသစ်တစ်ယောက်ဒေဂျာပေါ့ထွက်လာတော့မှာပါအမျိုးသားဘက်မှာဘသူဘိုးဆွဲမလဲဆိုတာစိတ်ဝင်စားစရာခေါင်းတယ်လို့အမျိုးသမီးဘက်မှာလည်းဆရီနာတယောက် Grand Slam ကို24ချိန်မြောက်ဘိုးဆွဲမလားဆိုတာကလည်းစောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ ဒီမှာ Premier League ဘောလုံးပွဲတွေမှာတော့ Manchester United က Southampton နဲ့တကူစီတည်ကြသလို Chelsea ကလည်းအင်္ဂလန်မှာ Sheffield United ကို2ဂိုးနိုင်နေပြီးမှပွဲပြီးကနေမှခုခုကိုပြန်သွင်းပြီးလို့နောက်ဆုံးမှာ2ဂိုးစီတည်ဖြစ်သွားပါတယ် Champion Man City ကတော့ Brighton ကို6ဂိုးဂိုးမရှိနဲ့နိုင်ခဲ့ပြီးတော့ Liverpool ကတော့ Burnley ကိုအဝေးကွက်မှာ3ဂိုးဂိုးမရှိနဲ့နိုင်ပါတယ်ဒီဘက်လန်ဒန်မြောက်ပိုင်းဒါဘီဖြစ်တဲ့ Arsenal နဲ့ Tottenham ပွဲမှာတော့ Tottenham က2ဂိုးဂိုးမရှိနဲ့ဥဆောင်နေပြီးမှ Arsenal က2ဂိုးပြန်သွင်းသွားလို့နောက်ဆုံးမှ2ဂိုးစီတည်ကျသွားခဲ့ပါတယ်။ဒါကြောင့်၄ပွဲပြီးတဲ့အချိန်မှာ Liverpool က၄ပွဲနိုင်17မှတ်နဲ့ဇယားထိမ်းမှရှိနေပြီးတော့ Man City က7မှတ်နဲ့ဒုတိယဖြစ်နေပါတယ်။ဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ဥရောပအပြောင်းအရွှေ့ဈေးကွက်ကို September 2ရက်နေ့ကပိတ်လိုက်ပါပြီ။ Inter Milan က Lukaku ကိုခေါ်လိုက်ပြီးတဲ့နောက် Man U မှာကစားနေတဲ့ချီလီတိုက်စစ်မှု Alexis Sanchez ကိုအငှားစာချုပ်နဲ့ထပ်ခေါ်လိုက်ပါတယ်။ဒါပြင် Roma ကလည်း Man U နောက်တန်းလူ Smalling ကိုအငှားစာချုပ်နဲ့ခေါ်လိုက်သလို Arsenal မှာကစားနေတဲ့ Mkhitaryan ကိုလည်းအငှားစာချုပ်နဲ့ခေါ်ရဲဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်။ပါမာအသင်းကတော့ Italy နောက်တန်းလူ Damian ကိုပေါင်း 12.8 တန်းနဲ့ဝယ်ပြီး၄နှစ်စာချုပ်ချုပ်လိုက်တယ်လို့သတင်းတွေကဆိုပါတယ်။ Spain ဘက်မှာတော့ Sevilla အသင်းက West Ham မှာကစားနေတဲ့ Mexico တိုက်စစ်မှု Chicharito ကို၃နှစ်စာချုပ်နဲ့ခေါ်လိုက်ပါတယ်။ရောင်းရွှေကြီးဘလောင်းနဲ့ဝယ်လိုက်တယ်ဆိုတာကိုတော့မထုတ်ပြန်ထားပါဘူး။ဥရောပဘောလုံးဖွဲ့ချုပ် UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ Liverpool နောက်တန်းလူ Virgil van Dijk ကရသွားပါတယ်။ van Dijk ဟာပြီးခဲ့တဲ့ဘောလုံးရာသီမှာ Liverpool အသင်းကိုဥရောပ Champions League ဖလားရအောင်အဓိကကူညီဆွမ်းဆောင်ခဲ့တာကြောင့်သူဟာ Barcelona တိုက်စစ်မှု Messi, Juventus တိုက်စစ်မှု Ronaldo တို့ကိုကြော်ဖြတ်ပြီးတော့အကောင်းဆုံးဘောလုံးသမားအဖြစ်နဲ့ရွေးချယ်ခံလိုက်ရတာပါ။ Messi နဲ့ Ronaldo တို့ကိုကြော်ပြီးဘန်နိုက်ကိုအခုလို UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားအဖြစ်ရွေးချယ်လိုက်တာထိုက်တန်တယ်လို့မြင်ပါသလား UEFA ရဲ့တနစ်တာအမျိုးသမီးအကောင်းဆုံးဘောလုံးသမားဆုကိုတော့အင်္ဂလန်အသင်းက Lucy Bronze ကရသွားပါတယ်ဒါပြင်အခုနှစ်2019ခုနှစ်အတွက် UEFA ရဲ့ဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌရဲ့ဆုကိုတော့ပြင်သစ်နဲ့ Manchester United တိုက်စစ်မှုဟောင်း Eric Cantona ကိုချီးမြှင့်လိုက်ပါတယ်ခင်ဗျာမန်ယူနီဥက္ကဋ္ဌ Uli Hoeneß ဟာအသင်းရဲ့ဥက္ကဋ္ဌတာဝန်တွေကနေအနားယူတော်မှာဖြစ်ပါတယ်လာမယ့်နိုဝင်ဘာလကျရင်ကျင်းပမယ့်ရွေးကောက်ပွဲမှာသူအနေနဲ့ဥက္ကဋ္ဌဖြစ်နေဆက်ပြီးတော့ရွေးခံတော့မှာမဟုတ်ပဲအနားယူတော့မှာဖြစ်တယ်ဆိုပြီးတော့ Hoeneß ကကြေညာပါတယ်အခုလိုအနားယူဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့အသက်68နှစ်ရှိဖြစ်တဲ့ Hoeneß ပြောတာကတော့
Naja, das ist eine Entscheidung, die nicht sehr kurzfristig getroffen wurde, die aber auch
အခုလိုဆုံးဖြတ်လိုက်တာလွယ်တကူဆုံးဖြတ်လိုက်တာမဟုတ်ပဲတေချာချင်းယူပြီးတော့ဆုံးဖြတ်ခဲ့တာပါလွန်ခဲ့တဲ့တနေ့လောက်ကလေးကကျွန်တော်စပြီးတော့စဉ်းစားလာခဲ့တာပါကျွန်တော်မိသားစုအထူးသဖြင့်ကျွန်တော်ဇနီးကမင်းဆက်စားတိုင်းအမြဲတမ်းကျွန်တော်ကိုပြောပါတယ်သူ့ကိုအချိန်ပို့ပေးဖို့ဒါကကျွန်တော်စိတ်ထဲမှာအမြဲတမ်းရှိနေပါတယ
်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကကလပ်အသင်းအဖွဲ့ဝင်တွေကသူ့ကိုအကြီးအကျယ်ဝေဖန်ခဲ့ကြတာကြောင့်အခုလိုနှုတ်ထွက်လိုက်တာဖြစ်တယ်ဆိုပြီးလည်းသတင်းတွေထွက်နေပါတယ်ဘိုင်ယန်အသင်းကတော့ဟိုးနက်စ်နေရာမှာသူတို့ရဲ့ကစားသမားဟောင်း Oliver Kahn ကို ဥထာဖြစ်နဲ့ခံသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ
ဘာစလိုနာအသင်းကတော့ဘောလုံးဝင်းစစ်တစ်ခုကိုဖွင့်လိုက်ပါတယ်ဒီဘောလုံးဝင်းကိုတော့သူတို့ရဲ့ဂန်ဒွင်ကစားသမားကြီး Yuan Cruyff ကိုဂုံပြုတ်ပြီးတော့ Yuan Cruyff ကိုဆိုပြီးနာမည်ပေးလိုက်ပါတယ်ဘာစလိုနာ B အသင်းအသက်16နှစ်ယောက်အသင်းနဲ့အမျိုးသမီးအသင်းတွေကစားဖို့အတွက်ဖွင့်လိုက်တာဖြစ်ပြီးတော့ပရိသတ်ကတော့6000ဆန့်ပါတယ်ဒီကွင်းဖွင့်ပွဲကိုတော့ Messi, Busquets နဲ့ PK တို့လည်းတက်ခဲ့ကြပြီးတော့ Yuan Cruyff ရဲ့သား Jordi Cruyff ကဘောလုံးကိုခံပြီးတော့ဒီကွင်းကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်ပထမဆုံးပွဲဖြစ်တဲ့ဘာစလိုနာနဲ့ Ajax အသက်16နှစ်ယောက်လူငယ်အသင်းတွေကစားခဲ့ကြပါတယ်။ Yuan Cruyff က Ajax နဲ့ဘာစလိုနာအသင်းတွေမှာကစားခဲ့ပြီးတော့ဘာစလိုနာအသင်းကိုလည်းနီးပြားဖြစ်တဲ့ဂိုင်းတွယ်ခဲ့ပါတယ်။သူက2016မှာတော့အဆုတ်ကင်ဆာနဲ့အသက်68နှစ်အရွယ်မှာခွဲလွန်သွားခဲ့တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရအားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်။
ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဖီယိုကအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းတူမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ်။မနေ့ပြန်ကြတာပြီးနေ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေမှာတော့ဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင
်။ဟောင်ကောင်ကနေတရုတ်ပြည်မကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုတရားဝင်ရုပ်သိမ်းလိုက်ပြီလို့ဟောင်ကောင်အချို့ယူမှုကယ်ရီလမ်ကဒီကနေ့ကြေညာပါတယ်။အများပြည်သူရဲ့စိုးရိမ်ချက်တွေလုံးဝပျောက်ကွယ်သွားစေဖို့အတွက်ဥပဒေမူကြမ်းကိုရုပ်သိမ်းတာဖြစ်တယ်လို့အချို့ယူမှုယုံကထုတ်ပြန်တဲ့ဂျိုတင်ရုပ်သံရိုက်ကူးသွင်းယူထားတဲ့ကြေညာချက်ထဲမှာမစ္စလမ်ကပြောထားပါတယ်။ဒီဥပဒေမူကြမ်းအရဆိုရင်ရာဇဝတ်ပြည်မှုကျူးလွန်ထားတယ်လို့တန်လျာရှိခံရသူတွေကိုကွန်မြူနီပါတီကထိန်းချုပ်ထားတဲ့တရုတ်ပြည်မကြီးကတရားရုံးတွေမှာအမှုရင်ဆိုင်ဖို့လွှဲပြောင်းပေးပို့ရမှာဖြစ်ပါတယ်။ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာအားပြော့သွားပြီးမြင်းပြင်းထန်နေစေရှိပြီးအမေရိကန်ရှစ်တောင်ဘက်ကန်ယူတန်ဘက်ဥတီသွားနေတာကြောင့်လှိုင်းကြီးမဲ့အန်ဒရယ်ရှိနေတယ်လို့ကုန်းနှုံးပိုင်းကိုဝင်မဲ့အလားလာကလည်းရှိနေသေးပါ။မုန်တိုင်းဟာတနအီကို73ကီလိုမီတာနှုန်းနဲ့ရွေ့နေပြီးဖလော်ရီဒါရှစ်ဘက်ကန်ယူတန်နဲ့ဂျော်ဂျီယာကန်ယူတန်တွေနာအန်ဒရယ်ကြီးလောက်အောင်အနီးကပ်ဖြတ်ပြီးမျောဖက်ကိုဥတီသွားမယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောထားပါတယ်။ဩစတြေးလျနိုင်ငံသားဝင်ကြီးမရီစပိန်ဟာ၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းဒီကနေ့ကောက်ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေစီသွားပါတယ်။ဒီစခန်းတွေကိုလာတဲ့သူခီးစဉ်စိတ်တပိုင်းဟာဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးဆိုင်ရာမေးခွန်းတွေနဲ့ဆက်ဆက်တဲ့အခြေအနေတွေကိုပို့ပြီးနားလည်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးပြောဆိုဖို့ဒုက္ခသည်စခန်းတွေကလူတွေနဲ့စကားပြောဆိုဖို့ဖြစ်တယ်လို့ဝင်ကြီးပိန်ကပြောပါတယ်။သူရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဟာ1998ခရဲကဆိုရင်ဩစတြေးလျနိုင်ငံသားဝင်ကြီးတယောက်ရဲ့ပထမဆုံးဘင်္ဂလားဒေ့ရှ်ခီးစဉ်ဖြစ်တယ်လို့2006ခုနှစ်ခရဲကဆိုရင်လည်းဩစတြေးလျအစိုးရအဖွဲ့ဝင်တဦးရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတိတိတသာပိုများလာနေတဲ့ပေါ်အထူးဆိုရင်လည်းကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားစာနာမှုလုပ်ငန်းများဆိုင်ရာညှိနှိုင်းရေးမှူးဂျွန်းခုနူကီကပြောပါတယ်။ဩဂုလခရဲကဆိုရင်အဲ့ဒီဘက်မှာရက်သား19ဦးတည်ဆုံးပြီလို့ပြောပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုကြော်ကြော်သိမ်းပြောပြပေးကြတာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ဒီကနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လင်းပေးကြတာပါ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.